Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးရန်သူမျိုး၅ပါးရန်ကခင်ဝေးကြပါစေခင်ဗျာ2383ခုနှစ်ဒီဘိုတွဲလာပြီးကျော်3ရက်2022ခုနှစ်ဖေဖော်ဝါရီလ17ရက်တောက်ကြညဘက်ရွေးမြန်မာပိုင်းရဲ့ရေဒီယိုဥဒံလွေအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကျော်ကျော်သိမ်းပါထုတ်လွှင့်တဲ့ဗီဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ View Website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်ဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာနောက်တစ်ချိန်ကြားနာပွဲနိုင်ငံတကာတရားရုံး ICJ မှာတနင်္လာနေ့စတင်ပါမယ်။ဒီနောက်ဆုံးရသတင်းတွေကိုအရင်ပြောပြပါမယ်။ ICJ မှာခြေပါဖို့စစ်ကောင်စီဘက်ကရှေ့နေဘယ်နှယောက်ငါထားပါတယ်လဲ။
၄ယောက်ပဲလုံးသွားတယ်။ရခိုင်အဖွဲ့အစည်းတို့၄ယောက်ကြံခဲ့တယ်။နောက်ထပ်အသစ်၄ယောက်ကျွန်တော်ငါထားပါတယ်၃ယောက်ပါပဲ။
ပြေဆုံးတည်ရပါမယ်။မိုးပြဲမှာစစ်ကောင်စီကဒီကြောင်ကနေဆက်ပြီးတော့တိုက်ခိုက်နေပါတယ်။ကိုမြအေးနဲ့ကိုဝေမိုးနိုင်တို့ပေါ်ဆွဆွဲထားတဲ့အမှုတချို့အတွက်ဆွဲချက်တင်းမတင်းမကြခင်မှာဆုံးဖြတ်ဖို့ရှိပါတယ်။ရခိုင်မှာတော့ကိုဗစ်ကူးတဲ့လူအရေအတွက်တိုးလာနေပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နည်းပညာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းထုတ်လင်းပေးဖို့ရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမွန်တို့ပြောပြပါမယ်ခင်ဗျာ။
ICJ နိုင်ငံတကာတရားရုံးမှာမြန်မာအပေါ်လူမျိုးတုံးတပ်ဖြတ်မှုဆွဲချက်ဖြေရှင်းဖို့စစ်ကောင်စီနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရတို့အပြိုင်လှုပ်ဆောင်နေကြပါပြီ။စစ်ကောင်စီအနေနဲ့အခုလိုတက်ရောက်ဖြေရှင်းလာရင်နိုင်ငံတကာအသိမှတ်ပြုခံရသလိုဖြစ်နိုင်တာမို့ NUG ဘက်ကကန့်ကွက်ထားချိန်မှာစစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ဒီနေ့ဆီလွတ်လိုက်ပြီလို့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်။ Ranger Muslim တွေပေါ်လူမျိုးတုံးတပ်ဖြတ်မှုဆဆွဲချက်နဲ့ ICJ မှာဂမ်ဘီယာဘက်ကရှောက်ထားချက်ကိုခုခံချေပါဖို့စစ်ကောင်စီရဲ့အပြည်ပြည်ဆိုင်ရာပူပေါင်းဆောင်ရွက်ဝင်ကြီးဦးကိုကိုလှိုင်းနဲ့ပြည်ထောင်စု၈နေချုပ်ဒေါ်တီရာဦးတို့ဦးဆောင်တဲ့အဖွဲ့ဒီနေ့နယ်သာလင်ကိုထွက်သွားပြီလို့ဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်။သူတို့နှစ်ဦးလုံးကိုအမေရိကန်ကဒဏ်ခတ်ပိတ်ဆို့ထားပါတယ်။ဒီ15ရောက်ပါတဲ့ကိုယ်စားလှယ်အဖွဲ့သွားတာအပြင်တချို့ကတော့မြန်မာနိုင်ငံတဲကနေအင်တာနက်အွန်လိုင်းနဲ့တက်ရောက်ဖို့ရှိနေချိန်မှာNUG ဘက်ကလည်းကုလသမဂ္ဂကဆက်ထောက်ခံထားတဲ့တံမကြီးဦးကျော်မိုးထွန်းကိုစားပြုခွင့်ရဖို့ ICJ ကိုအပြိုင်တောင်းဆိုထားပါတယ်။လာမယ့်တနင်္လာနေ့မှာကြားနာမယ့်ဒီအမှုမှာစစ်ကောင်စီဘက်ကလည်းအရင် NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဆိုရလက်ထက်ကယက်တီကျဲအတိုင်းလူမျိုးတုံးတပ်ဖြတ်မှုမမြောက်တာကိုအထောက်အထားတွေနဲ့ဆက်ချေပသွားမယ်လို့ဗိုလ်ချုပ်စော်မင်းထွန်းကဆိုထားပါတယ်ခင်ဗျာ။ဂျပန်မစ်ဆူဘီရှိနဲ့မလေးရှားပက်ထရိုနက်စ်ကုမ္ပဏီတွေကမြန်မာနိုင်ငံအတွင်းအစုရှယ်ယာတွေပြန်ရုပ်သိမ်းတော့မယ်လို့ကြေညာလိုက်ပါတယ်။ဆေးရနာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတဲကနေနိုင်ငံခြားစွန့်ရင်ကုမ္ပဏီတွေပြန်ရုပ်သိမ်းနေတဲ့အထက်မှာရဲတပ်ကွန်တဘာဝတန်းွေလောက်ကမှာပါဝင်နေတဲ့အခုအာရှနှစ်နိုင်ငံကကုမ္ပဏီတွေလည်းလိုက်ပါလာတာပါ။ဤပညာနဲ့စီးပွားရေးရှုထောင့်ကကြည့်ရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအောက်မှာစီးပွားရေးဆက်လက်ဖို့မလွယ်တော့တာကြောင့်အခုလိုလုပ်ရတာပါလို့ Mitsubishi ကုမ္ပဏီပြောခွင့်ရကဒီနေ့ Riders သတင်းဌာနကိုပြောပါတယ်။မြန်မာနိုင်ငံတောင်ဘက်ကမ်းလွန်ဒေသမှာရှိတဲ့ရဲတပ်ကွန်တန်းွေစီမံကိန်းမှာMitsubishi ကုမ္ပဏီကအစုရှယ်ယာ 1.93 ရာခိုင်နှုန်းပါဝင်တာဖြစ်ပြီး Japan JX မြန်မာလုပ်ငန်းစုကတစ်ဆင့်ပါဝင်တာဖြစ်ပါတယ်။အလားတူ Malaysia Petronas ကုမ္ပဏီကတော့မြန်မာနိုင်ငံအတွင်းရဲတပ်ကွန်စီမံကိန်းကိုလက်ပတ်နေတဲ့သူ့ရဲ့လက်ခွဲ PC မြန်မာ Hong Kong Limited ကုမ္ပဏီအနေနဲ့ Petronas ကုမ္ပဏီနဲ့ဆက်စပ်တဲ့မြန်မာနိုင်ငံအတွင်းလုပ်ငန်းတွေကိုရောင်းချဖို့ပြီးခဲ့တဲ့ဇူလိုင်လကတည်းကသဘောတူညီချက်လက်မှတ်ထိုးထားခဲ့ပြီးရောင်းချမှုတွေပြီးသက်နေတဲ့ကြောင့် Riders ကိုပြောပါတယ်ခင်ဗျ။ကမ္ဘာအကြီးဆုံးလွတ်လပ်စွာကုန်သွယ်ရေးစာချုပ်မှာမြန်မာပါဝင်တာကိုဖိလစ်ပိုင်ကလက်မခံဘူးလို့ကမ္ဘောဒီးယားမှာလုပ်နေတဲ့ ASEAN နိုင်ငံခြားရေးဝန်ကြီးစီဝေတဲပြောလိုက်ပါတယ်။ ASEAN Reserve လို့သူကခေါ်တဲ့တရုတ်ဦးဆောင်ပြီး15နိုင်ငံပါတီသဘောတူစာချုပ်အဖွဲ့မှာမြန်မာနိုင်ငံကိုအခုလိုကန့်ကွက်ဖို့နောက်ဖွဲ့ဝင်နယူးဇီလန်ကလည်းအရင်တည်းကထုတ်ပြန်ထားပါတယ်။ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးချီယိုတိုရိုလော့ခ်စင်ကဇန်နဝါရီလမှာစသက်ဝင်ခဲ့တဲ့ဒီဒေတာတွေပြည့်ပြည့်စုံတဲ့စီးပွားရေးမိဖက် ASEAN သဘောတူချက်ထဲမြန်မာထက်ပြထဲမှာကိုလက်မခံဘူးလို့မြန်မာမပါအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကိုမနေ့ကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးပြင်းထန်တဲ့အကြမ်းဖက်မှုတွေကြောင့်နိုင်ငံတကာအနေနဲ့ကန့်ကွက်ဖိအားပေးလာနေချိန်မှာအခုလိုဘာကြောင့်ဆုံးဖြတ်ရတာကိုတော့သတင်းတောက်တွေကိုဖြန့်ပေးတဲ့သူ့အာဆီယံမေကွန်းထဲမှာမဖော်ပြထားပါဘူး။ဒါပေမဲ့မြန်မာရေးကြောင့်အာဆီယံနိုင်ငံတွေကြားကွဲပြားမှုတွေတိုးလာနေချိန်မှာအခုဖိလစ်ပိုင်ကန့်ကွက်ချက်ပေါ်တခြားအာဆီယံနိုင်ငံတွေကသဘောမတူဘဲအာဆီယံဆယ်နိုင်ငံဘုံသဘောတူညီချက်ထုတ်ပြန်မယ်ဆိုရင်တော့ဖိလစ်ပိုင်ကလက်ခံနိုင်ပါလေလို့သူကဆက်ပြောခဲ့ပါတယ်။ဒီမြန်မာကိစ္စအပေါ်အ အာဆီယံဆယ်နိုင်ငံအပြင်တရုတ်ဂျပန်တောင်ကိုရီးယားအော်စတြေးလျနယူးဇီလန်တို့ပါပါပြီးအာရှဒေသတွေအမေရိကန်စီးပွားမဟာမိတ်ဖွဲ့မှုကိုတရုတ်ကတံပြန်ဦးဆောင်တဲ့ RCEP ဖွဲ့ကြီးတစ်ခုလုံးအနေနဲ့ဘလို့ဆုံးဖြတ်မှာကိုတော့စောင့်ကြည့်ရအောင်ပါပါခင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပူးတွဲထူထောင်သူနာယကကြီးဦးတင်ဦးကိုဗစ်ရောဂါနဲ့ရန်ကုန်ဆေးရုံကြီးရောက်နေပေမဲ့သက်သာလာပြီလို့ဇနီးဖြစ်သူကပြောပါတယ်အသက်94နှစ်ကျော်လာပြီးအရင်လေဖြတ်ထားတဲ့ကာကွယ်ဦးစီးချုပ်ဟောင်းဦးတင်ဦးမနေ့ကဖျားခဲ့ပေမဲ့ကိုဗစ်ပိုးစစ်ရလကဒီနေ့မှထွက်လာကအခုဂျပန်ဆေးရုံလို့လူသိများတဲ့ရန်ကုန်ထွေထွေယောဂကုဆေးရုံကြီးကိုရောက်နေတယ်လို့ဒေါက်တာတင်မိုးဝေကဆိုပါတယ
်အခုကနေကောင်းနေပြီးတော့ဘာဖြစ်လို့လဲမသိပါဘူးသူတို့လာဖြစ်တော့တန်းစီဦးရဲ့တငယ်ချင်း professor ကေယောဂနာဖြစ်တယ်လေအဲ့တော့ positive တဲ့အဲ့ဒါနဲ့တက်ကလည်းပဲသူတို့အပြင်းနဲ့လုကြတယ်ရဲ့သူတို့ရှိမှတက်ဖို့ဘုရုပ်မရောက်နိုင်ရမှာကဲလို့လေဒါပြင်းနဲ့ဒီကအာဂျေးကလည်းပဲသူတို့လုတ်ပြီးမယ်ဆိုတော့စဉ်းစားပြီးတော့အာဂျေးကလည်းဥတခါ၃နှစ်လောက်၄နှစ်လောက်တက်ဖူးရမှာလားအဲ့ဒါတော့နွယ်နွယ်လို့ပါလို့ပြောနိုင်တယ်ဒီမှာသူတို့အစင်းနဲ့လုတ်ထားပြီးရဆိုတဲ့အာဂျေးကိုရောက်လာတာအဲ့တက်ကူပြန်အကြောင်းကြားလာပေါ့ဒီမှာအစင်းသင်းဖြစ်သွားလို့လို့ဒီမှာပဲတက်တော်မယ်လို့
ဘုရုပ်ကြည်ဟောင်းဦးတင်ဦးဟာမနေ့ကအဖျားတရားကျော်လောက်ရှိခဲ့ပေမဲ့ဒီနေ့အဖျားမရှိတော့ပဲသွေးပေါင်နည်းနည်းကျလာတော့ရှိတယ်တခြားချောင်းဆိုးနှာဆေးလက္ခဏာတွေလည်းမရှိပဲအခြေအနေထိန်းထားနိုင်ပါတယ်လို့အနီးကပြုစုနေတဲ့ဒေါက်တာတင်မိုးဝေကဆက်ပြောပါတယ်ခင်ဗ
ျ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ92.19 kHz 15653ည92.25 kHz 11683ညလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖေဖော်ဝါရီလ17ရက်နေ့တောက်ချာညရဲ့နောက်ဆုံးရသတင်းတွေကိုကျွန်မစုမောဆက်ပြီးတင်ပြပေးပါမယ်ရှင်ရုရှားနဲ့ယူကရိန်းနယ်စပ်တင်းမာမှုတွေတိုးလာနေချိန်မှာယူကရိန်းရဲ့အိမ်နီးချင်းပိုလန်နိုင်ငံရဲ့လုံခြုံရေးကိုတိုးမြှင့်ထားနိုင်ရေးအမေရိကန်ပြည်ထောင်စုကပိုလန်ကိုတိုက်ပွဲသုံးတင့်ကား250ရောင်းချပေးသွားမယ်အကြောင်းအမေရိကန်အစိုးရအရာရှိတွေကပြောပါတယ်ဒီလိုမျိုးပိုလန်ကိုရောင်းချဖို့ရည်ရွယ်ထားကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးနဲ့နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်တို့ကွန်ဂရက်လွှတ်တော်ကိုအသိပေးထားပြီးဖြစ်ကြောင်းလည်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုင်းအော့စတင်ကဒီကနေ့ပိုလန်နိုင်ငံဝါဆောမြို့တော်မှာသတင်းတောက်တွေကိုပြောဆိုသွားပါတယ်ဒီတိုက်ပွဲသုံးတင့်ကားတွေကိုဘယ်အချိန်အရောက်ပို့ပေးနိုင်မလဲဆိုတာကိုဆွေးနွေးနေဆဲဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ပိုလန်ကိုအခုလိုကာကွယ်ရေးဆိုင်ရာပစ္စည်းတွေရောင်းချပေးခြင်းအဖြစ်နေတိုးမဟာမိတ်နိုင်ငံတွေကြားကာကွယ်ရေးဆိုင်ရာတာဝန်ယူမှုတွေပိုရှိလာအောင်ကူညီလှုံ့ဆော်ပေးရရောက်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်ယူကရိန်းရေးနဲ့ပတ်သက်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းအတ္တလန်တိတ်ရဝန်းဒေသတွေကနိုင်ငံခေါင်းဆောင်တွေနဲ့ဒီကနေ့စကားပြောဖို့စီစဉ်ထားပါတယ်လာမယ့်ရက်ပိုင်းတွေအတွင်းရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်လာနိုင်ခြင်းပိုများလာတယ်လို့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ကြာသပတေးနေ့ကထပ်ပြီးတော့သတိပေးပြောဆိုထားပါတယ်ရှင်ကိုရိုနာဗိုင်းရပ်စ်နှင်းစင်ကူးစက်မှုတွေများနေတဲ့တောင်ကိုရီးယားနိုင်ငံမှာတော့ဒီကနေ့တောက်ကြနေ့တနေ့တည်းမှာတင်ကူးစက်သူကတသိန်းကျော်ရှိနေပါတယ်ပြည်ရတဲ့သတင်းပတ်တွေမှာကူးစက်မှုပေါင်း 9,16,000 ကျော်ရှိခဲ့တာကြောင့်အခုဆိုရင်နိုင်ငံတဝန်းကူးစက်မှုက2သန်းနီးပါးအထိတိုးလာနေတာပါအလားတူကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာနေတဲ့ဟောင်ကောင်မှာလည်းရောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုအာဏာပိုင်တွေဘက်ကတင်းတင်းကြပ်ကြပ်ချမှတ်ထားသလိုစီးပွားရေးလုပ်ငန်းတွေဆက်လက်လည်ပတ်နိုင်ရင်ရုန်းကန်နေကြရပါတယ်စားတောက်ဆိုင်တွေရုပ်ရှင်ရုံတွေနဲ့ဘဏ်တွေကအစာပိတ်ထားရတာကြောင့်စီးပွားရေးလုပ်ငန်းရှင်တွေအခက်ကြုံနေရတာပါCOVID-19 ကပ်ရောဂါကာလကမ္ဘာတဝက်အခြေအနေတွေပုံမှန်ပြန်ဖြစ်လာဖို့ကြိုးစားနေချိန်မှာဟောင်ကောင်မှာတော့ကန့်သတ်ချက်တွေတင်းကျပ်ထားတာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကနောက်ပြန်ဆုတ်သွားနိုင်တဲ့အကြောင်းစီးပွားရေးပညာရှင်တချို့ကသုံးသပ်ပြောဆိုကြပါတယ်။ဒီတော့တွင်မှာပဲဂျာမနီနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်နောက်ထပ်မျိုးကွဲသစ် Omicron BA.2 ကူးစက်မှုတွေတိုးလာနေပြီးနိုင်ငံတွင်းလက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရဲ့15ရာခိုင်နှုန်းရှိကြောင်းဂျာမနီကျန်းမာရေးဝန်ကြီးကဒီကနေ့ပြောပါတယ်။ယောဂါထိန်းချုပ်ကန့်သတ်ချက်တွေခက်မြန်မြန်ရုပ်သိမ်းလိုက်ရင်ကူးစက်မှုနှုန်းတစ်ဖန်ပြန်များလာနိုင်ပြီးတော့ကူးစက်မှုကာလပိုတာရှည်လာနိုင်တယ်လို့လည်းဂျာမနီကျန်းမာရေးဝန်ကြီးကသတိပေးပါတယ်ရှင်။ကနေဒါနိုင်ငံမှာသတင်း၃ဘက်ရောက်လာပြီးဖြစ်တဲ့အစိုးရရဲ့ COVID-19 ကာကွယ်တားဆီးရေးကန့်သတ်ချက်တွေကိုစတင်တဲ့ကုန်ကားမောင်းသူတွေရဲ့ဆန္ဒပြပွဲတွေကိုကနေဒါရဲတွေကဒီကနေ့အပြီးသက်ဖြိုခွင်းမှုပြင်ဆင်နေပါတယ်။နေဆက်ဖြတ်ကျော်မောင်းနေတဲ့ကုန်ကားမောင်းသူတွေCOVID-19 ကာကွယ်ဆေးမဖြစ်မနေထိုးနှံရမယ်ဆိုတဲ့ကန့်သတ်ချက်ကိုစန့်ကျင်ကန့်ကွက်တဲ့ကုန်ကားမောင်းသူတွေနဲ့အတူပူးပေါင်းဆန္ဒပြသူတွေပိတ်ဆို့ထားတဲ့အတွက် မြို့တော်အိုတာဝါမှာလမ်းတွေပိတ်ဆိုပြီးလုပ်ငန်းတွေရပ်ဆိုင်ခဲ့ပါတယ်။ကားသမားတွေထောင်ထဲချီတဲ့ဆန္ဒပြသူတွေကအိုတာဝါမြို့တော်ရဲ့ပါလီမန်နားမှာစခန်းချပြီးတော့ကားဟွန်းတွေတီလမ်းတွေကိုပိတ်ဆိုပြီးဆန္ဒပြနေကြတာပါ။ကုန်ကားတွေပိတ်ဆိုထားတဲ့အတွက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့ကနေဒါနိုင်ငံရဲ့ပို့ကို85ရာခိုင်နှုန်းတင်ပို့မှုတွေရပ်ဆိုင်ခဲ့ပြီးကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းတင်းနာနေကလေးကအရေးပေါ်အခြေအနေကြီးညာခဲ့ပါတယ်။အိန္ဒိယနိုင်ငံအမဒဘတ်မြို့မှာ2008ခုနှစ်တုန်းကလူပေါင်း50ကျော်တေဆုံးခဲ့ရတဲ့ဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတော့မွတ်စလင်အမျိုးသား38ယောက်ကိုအိန္ဒိယတရားရုံးတစ်ခုကတေတံချမှတ်လိုက်ပြီးတော့နောက်ထပ်12ဦးကိုတော့ထောင်ဒဏ်တသက်ချမှတ်ခဲ့တယ်လို့ရှင်းနေတွေကပြောပါတယ်2002ခုနှစ်တုန်းကမွတ်စလင်အများစုပါဝင်တဲ့လူတွေထောင်နဲ့ချီတေဆုံးရတဲ့အထိဟိန္ဒူမွတ်စလင်အဓိကရုံးတွေဆူဆူဝါးဝါးဖြစ်ခဲ့တဲ့အနောက်ဂူဂျရက်ပြည်နယ်မှာ2008ခုနှစ်တုန်းကဘုံးပေါက်ကွဲမှုကသူတို့လက်ချက်ဖြစ်တယ်ဆိုတာကိုအိန္ဒိယမူဂျာဟစ်ဒင်အဖွဲ့ကပြောထားပါတယ်တရားသူကြီးအေအာဖဒဲလ်ကတော့ဒီလိုမျိုးအပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ရတဲ့အဖြစ်အပျက်ကအဆိုးဝါးဆုံးရှာရှာပါပါဖြစ်ရတဲ့တွေကကြုံတော့ကြုံခဲ့ဖြစ်ရတဲ့ခုအနေနဲ့ကျူးလွန်သူတွေကိုတေတံချမှတ်နိုင်အောင်အကြိမ်နဲ့ကြိုးပမ်းပြီးတဲ့နောက်အခုလိုမျိုးလူ38ယောက်ကိုတေတံအထိအပြစ်ပေးနိုင်ခဲ့တာဖြစ်ပါတယ်အပြစ်ပေးခံရသူရဲ့ရှင်တွေကတော့သူတို့အမှုတွေအတွက်အထက်တရားရုံးမှာဆက်အယူခံဝင်သွားမယ်လို့ပြောပါတယ်ရှင်
နောက်ဆုံးမသတင်းတွေကိုကိုဝင်းမင်းနဲ့မဆုမွန်လုံးပြပြသွားတာပါ။သတင်းပတ်ဆိုင်ကဏ္ဍတွေဒုတိယပိုင်းမှာနားဆင်ရပါမယ်။အခုကစားပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေစတိုက်ထုတ်လိုက်ပါမယ်။မိုးပြဲဘက်ကအခြေအနေမျိုးပြောပြခြင်း ICJ ကြားနာပွဲကိစ္စနဲ့စပါမယ်။ ICJ နိုင်ငံတရားရုံးမှာရူဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံကိုတရားစွဲထားတဲ့အမှုတွေနိုင်ငံတကာရှေ့နေအစ်စ်ငှားထားတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောပါတယ်။ရှင်းနေတဲ့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာမပြောပေမဲ့အရင်ရှင်းနေအဖွဲတွေကနှုတ်ထွက်သားသွားသူအစားရှင်းနေတဲ့နဲ့အရင်ရှင်းနေအဖွဲတွေကနှစ်ယောက်တူအတူခုခံခြေပသွားမယ်လို့ပြောပါတယ်။တနင်္လာနေ့စတင်မဲ့တရားရုံးကြားနာပွဲတွေစစ်ကောင်စီရဲ့ပြည်ပဆိုင်ရာဆက်ဆံရေးဝန်ကြီးဦးဆောင်တဲ့အဖွဲလဲ The Hague မြို့ကိုထွက်ခွာသွားပြီလို့ပြောပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းပြည်စုံကိုမက်ခင်ဖြူတွေပြောပြပါမယ
်။ Ranger ရေပေါ်လူမျိုးတုံးတက်ပြမှုနဲ့ကမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲဆိုထားတဲ့မှုကိုဖေဖော်ဝါရီ22ရက်နေ့ကနေ28ရက်နေ့အထိပြန်လည်ကြားနာဆက်စီမှာဖြစ်ပါတယ်။ဒီမှုကိုမြန်မာနိုင်ငံဘက်ကခုခံခြေပါဖို့နိုင်ငံတကာရှေ့နေအသစ်တရားငှားရမ်းထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်
။တယောက်ပဲနှုတ်ထွက်တယ်။ရခိုင်အဖွဲ့အစည်းကနှစ်ယောက်ကြံခဲ့တယ်။နောက်ထပ်အသစ်တရားကျွန်တော်ငှားထားပါတယ်။3ယောက်ပါပဲ။
အသက်ငားထားတဲ့ရှေ့နေကဘယ်နိုင်ငံကဘယ်သူဖြစ်တယ်ဆိုတာကိုတော့လောလောဆယ်သူမသိသေးဘူးလို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောပါရယ် NLD အစိုးရလက်ထက်တုန်းက ICJ တရားရုံးမှာမြန်မာနိုင်ငံအတွက်ကနေဒါနိုင်ငံကရှေ့နေ William Shepherds ကဦးဆောင်ခြေပါခဲ့တာဖြစ်ပါတယ်သူနှုတ်ထွက်သွားတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူးအခုပြန်လဲစတင်မဲ့ကြားနာပွဲမှာစစ်ကောင်စီကိုစားပြည်ပဆိုင်ရာဆက်ဆံရေးဝန်ကြီးနဲ့ရှေ့နေချုပ်ဦးဆောင်တဲ့အဖွဲ့လဲဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာပဲThe Hague မြို့ကိုထွက်ခွာသွားပြီလို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။ PP ဆိုင်ရာဆက်ဆံရေးဝန်ကြီးကိုဥက္ကူလိုင်းရဲ့ဥပဒေရေးရာဝန်ကြီးရှင်းနေချုပ်ဒေါက်တာတီကာဦးဦးစီး15ရောက်ဒီနေ့မနေ့ပဲကျွန်တော်မြန်မာနိုင်ငံအနေထွက်ခွာပါတယ်။ဒါတရားရင်ဆိုင်ဖို့အတွက်ဒီနေ့မနေ့ပဲထွက်ခွာပါတယ်။အဲကျန်တဲ့ကျွန်တော်နိုင်ငံသားရေးဝန်ကြီးဌာနကဒီတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကတော့ကျွန်တော်တို့ဒါမြန်မာနိုင်ငံထဲမှာအခွင့်အရေးတော့ online နဲ့တူလို့တက်ပါမယ်။ကျွန်တော်အနေနဲ့ကတော့ရခိုင်ကတိုင်ရည်တည်ချက်အတိုင်းပဲဒီတစ်ဖက်နိုင်ငံကဆွဆွဲထားတာတွေရှိတယ်ဆွဆွဲထားချက်တွေဘုံမမှန်တဲ့အကြောင်းတွေဟိုဒီအဲမှာလည်းလုပ်ပြီးသားဖြစ်ပါတယ်ကျွန်တော်ရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့စီကံစာတွေရခိုင်ပြည်နယ်မှာအကင်းတမတိုင်းဦးသိန်းလက်ထက်ကနေပေါ်ကြစုံစမ်းစစ်ဆေးလောက်ထားတဲ့အားတွေရှိတယ်သူရပိုင်းနဲ့စုံစမ်းစစ်ဆေးလောက်ထားတဲ့အားတွေရှိတယ်တမတော်နေနဲ့စုံစမ်းစစ်ဆေးလောက်ထားတဲ့အားတွေရှိတယ်ပြီးရင်ဒေသခံပြည်သူလူထုတွေနဲ့ကြေကြေရွံ့တွေ့ဆုံပြီးအေးမြန်းထားတဲ့အားတွေရှိတယ်ဒါရင်းရတကွာကျိုးအနေနဲ့ကဆွဆွဲကြမြာမမှန်ကန်တဲ့အကြောင်းဒါတွေကိုကြေကြေပြတ်ပြတ်တင်ပြတော့ပါမယ်
။ Ranger ရေပေါ်လူမျိုးတုံးတက်ဖြတ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တရားစွဲထားတဲ့အမှုအကျွဲ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းနိုင်ငံတကာရှေ့နေတွေပါတဲ့ဥပဒေပညာရှင်အဖွဲ့ဖွဲ့ထားပြီးမြန်မာနိုင်ငံကိုစားခုခံခြေပါဖို့ပြင်ဆင်နေပါတယ်။မြန်မာနိုင်ငံကိုစားပြုဖြည့်ရှင်းခွင့်အတွက် NUG လည်း ICJ တရားရုံးကိုတင်ပြလျှောက်ထားပေမဲ့တရားရုံးဘက်ကတစုံတရာတုံ့ပြန်ထုတ်ပြန်ခြင်းတော့မရှိသေးပါဘူး။NUG ဘက်ကပြင်ဆင်နေတာနဲ့ပတ်သက်လို့စစ်ကောင်စီကတော့အခုလိုပြောပါတယ်
။ဟိုကျွန်တော်လက်တင်းနေမှာတော့တွေ့နေရပါတယ်။သူတို့ဘက်ကဆေးလွတ်မယ်ဆိုတဲ့အကြောင်းလည်းတွေ့နေပါတယ်။ဒီမှာတော့ကျွန်တော်တို့အနေနဲ့ကတော့အဲဒီ ICJ ဘက်ကနေတရားဝင်ပေါ့နော်။ကျွန်တော်တို့ရဲ့ဒါကိုယ်စားလှယ်ရဲ့နောက်သူတို့ သူတို့ရကိုယ်စားလှယ်ရဲ့ဟိုတရားဝင်လက်ခံတဲ့အကြောင်းကြားတာရပြီးဖြစ်ပါတယ်အကြောင်းကြားတာရပြီးဖြစ်တဲ့အတွက်တူတို့ဒီနေ့နဲ့ဆေးလွှင့်ခြင်းဖြစ်ပါတယ်ဗျာ
ကုလသမဂ္ဂရဲ့မြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းကိုနိုင်ငံကလက်ခံအသိမှတ်ပြုထားတဲ့အတွက်သူသာမြန်မာကိုယ်စားတရားရုံးကြားနာပွဲတရားဝင်တက်ရောက်ခွင့်ရှိတယ်လို့ NUG ကပြောဆိုထားပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကိုတရားရုံးကခြေပခွင့်ပြုရင်တရားဝင်အသိမှတ်ပြုရရောက်လိမ့်မယ်ဆိုပြီးထောက်ပြကန့်ကွက်မှုတွေလည်းရှိနေပါတယ်အခုလိုမြန်မာအစိုးရပေါ်တရားစွဲထားတဲ့အမှုအတွက်စစ်ကောင်စီဘက်ကရော NUG ဘက်ကပါကိုယ်စားပြုခြေပဖို့ပြင်ဆင်နေတဲ့အပေါ်မြန်မာနိုင်ငံရေးလိလာတုံးသက်သူဦးရထွန်းကအခုလိုပြောပါတယ်
။ဟုတ်ကဲ့တရားဝင်ကတော့ဒီငါးဆက်ကရဲ့ကိုယ်စားလှယ်ကပဲတက်ခွင့်ရမှာဆိုတော့တရားဝင်စစ်ဆေးချက်တွေဟိုဟာတွေကတော့ထုံးနံအတိုင်းပေါ့ငါးဆက်ကလည်းညင်းမယ်အဟိုဘက်ကစစ်ဆေးချက်တွေဆက်ပြီးတော့စစ်ဆေးမယ်အဆိုတဲ့အခါကျတော့ဒီငါးဆက်ကအစိုးရနဲ့ပဲတရားစီရင်တာစစ်ဆေးတာထုံးသက်ချက်ချလာဖြစ်လာလိမ့်မယ်လို့ထင်တယ်။ဆိုတော့NUG ရဲ့ထွက်ဆိုချက်တွေဘာတွေကတော့အဲဒီဆွဆွဲချက်တွေအတွက်တော့ဟောပေါ့ပံ့ပိုးတဲ့ဟောပေါ့အချက်လက်တွေတက်တွေဖြစ်မှာပေါ့နော်အဲအဲ့လိုသဘောတက်ရောက်သွားလိမ့်မယ်ထင်တယ်အခုကဟိုကြည့်တဲ့အတိုင်းပဲဆွဆွဲထားတဲ့တက်အရာရှိတွေကတက်သမတော်ကာဝေးဦးဦးချုပ်ကနေကအစိုးရဖြစ်နေတဲ့အခါကျတော့ဟောဒီဘက်ကတော့ဘလို့ပဲဆုံးပြဆုံးပြဒီအရေဖြတ်ပြီးတော့အဲ့ဆုံးပြချက်တွေကိုအကောင့်ထဲပေါ်လိမ့်မယ်လို့ကျွန်တော်တော့မထင်ဘူး
။ရခိုင်ပြည်နယ်မှာ2018ခုနှစ်ကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအခြေခံတဲ့ပြည်ပကအတွင်းစစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ဖြတ်မှုမြောက်တယ်လို့ကုလသမဂ္ဂကပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာ9,000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာစစ်တပ်ကတော့ဒီဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်။ဒါမဲ့ရိုဟင်ဂျာတွေလူမျိုးတုံးတက်ပြတ်ခံခဲ့ရတယ်ဆိုရဲဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်ကို2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်ရှင
်။ ICJ ဂျာနာဘွေတွေမက်ခင်ဖြူတွေပြောပြသွားတာပါ။ကိုမြအေးကိုဝေမိုးနိုင်တို့အမှုအခြေအနေနဲ့ရခိုင်ကိုဗစ်သတင်းတွေမတိုင်ခင်မိုးပြက်ဘက်ကဒီကနေ့အခြေအနေအရင်ကြည့်အောင်ပါ။ရှမ်းပြည်နယ်မိုးပြက်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေဒီကနေ့လဲလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။မိုးပြမျိုးတောင်ဘက်ဝါရီစူးဖလိုင်ရွာဘက်မှာစစ်လေယာဉ်တွေနဲ့လာပြီးတော့ပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြား၃ရက်စတိုက်ဒီကနေ့အစောပိုင်းကတိုက်ပွဲပြင်းထန်ခဲ့ပြီးညနေပိုင်းမှာလေကြောင်းနဲ့တိုက်ခိုက်တာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံမတ်စုမွန်ပြောပြပါမယ
်ရှမ်းပြည်နယ်မိုးပြမျိုးအစွန်ဘက်မိုးပြမျိုးနယ်ဝါရီစူးဖလိုင်ကျေးရွာတဝိုက်မှာဖေဖော်ဝါရီလ18ရက်နေ့တောက်ကြနေ့နေ့လယ်ပိုင်းကလေးကစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့ပါတယ်။ညနေပိုင်း 9:00 နာရီကျော်လောက်မှာတော့စစ်တပ်ကလေယာဉ်တွေနဲ့ပါတုံးပစ်ခတ်ခဲ့ပါတယ်။ဝါရီစုဖလိုင်ကျေးရွာတဝိုက်လေကြောင်းကနေပစ်ခတ်နေတာကိုဒေသခံပြည်သူတို့ကအခုလိုပြောပြပါတယ်
။အဲအခုကစစ်နေရင်ဝဲပြီးခုနလုံးချက်ပြေးနေပြီးအခုကပြေးနေနော်။ပြေးနေပြီးလေယာဉ်နဲ့ပြေးနေပြီးအခုလက်ရှိစစ်လေယာဉ်နဲ့ခဏဒီစင်းမှာခဏအဲဒီဟိုဝါရီစုပလိုက်ထက်မှာခဏဝါရီစုပလိုက်မှာရွာမှာတူပြီ
အဲ့ဒီဘက်မှာညနေ 9:00 နာရီကျော်တဲ့အထိတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းနောက်ထပ်ဒေသခံကပြောပြပါတယ
်ကိုယ်လည်းချစ်နေတယ်ခင်ဗျာအခုကလုံနေတော့ပဲခင်ဗျာပြစ်ခတ်နေတော့မှာလက်ရှိမိုးပြဲဝါရီစုပလိုက်နာကဝါရီစုပလိုက်ရွာရဲ့ဝီတဲကူတို့ရွာမှာပြစ်ခတ်မှုဖြစ်နေတယ်အိုးနနိုင်ကြဲအစားဖြစ်ပါလေခုကမပြေးသေးဘူးခင်ဗျာခုကဖြစ်နေတော့ပဲမပြေးဆုံးသေးဘူးခင်ဗျာမြို့ပေါ်ဖက်မှာတော့မရှိသေးပါဘူးဗိုင်းမက်သူကဘူပြမြို့ရဲ့အစွန်ဖက်မှာတောင်ဖက်ပေါ့နော်အမှဖြစ်နေတယ်ခင်ဗျာတိုက်ပွဲဖြစ်နေပါလေ
ဂျာဘာပရင်းနေ့ကလည်းမိုးပြဲမြို့မှာနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပြီးညပိုင်းရောက်ချိန်မှာတော့စစ်တပ်ကတိုက်လေရင်တွေပါတုံပစ်ခတ်တိုက်ခိုက်ခဲ့ပါတယ်မိုးပြဲမြို့နယ်မှာဒီကနေ့တိုက်ပွဲတွေမရှိပေမဲ့စစ်တပ်ဘက်ကတနေ့လုံးလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့နောက်ထပ်မြို့ကတူကပြောပါတယ်
။သူကသူထုတမနဲ့လုံးလက်နဲ့ကြီးကြတယ်ပဲ။တုံတုံတုံတုံနဲ့ဒီကောင်ဒီဖက်ပဲထုမထင်နဲ့တိုက်ပွဲတော့မဖြေလောက်ဘူးဒါမဲ့လက်နဲ့ကြီးတန်တော့ဆက်တိုက်ကြရတယ်
ဒီတိုက်ပွဲတွေဆက်ဖြစ်ခဲ့တဲ့ဝါရီစုဖလိုင်ကျေးရွာတဝိုက်မှာတော့စစ်ကောင်စီတပ်တွေတပ်ဆွဲနေရယူထားလို့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဝါရီစုဖလိုင်ကျေးရွာမှာတော့မနေ့ကနေဒီကနေ့အထိနေအိမ်90ကျော်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံကပြောပါတယ်
။ကျွန်တော်မိုးပြဲကျေးရွာအုပ်စုထဲမှာပဲဝါရီစုဖလိုင်ရွာကအလုံးအိမ်ခြေက90ကျော်လောက်လောင်သွားတာပေါ့ဗျာ။
มันเนี่ยก็อ๋ออ่าหลองท่าอันนี้แบบเออเงาเสียต้องเสียได้บ้างนะดีเอ็กอ่ะอารมณ์เนี่ยเออต้องเสียจะจอดแล้วท่าหลองตัวเลยดีเอ็กซึ่งก่อนที่เรื่องนี้จะเรียกเจ้าเกลี้ยงตัวอุบาวีเอเยต้าปิดดูคนอื่นเรื่องนี้ที่มาทำยาชีเกเรลูเล่โมเบียปราฮิดาลูมุกุนีเต็งอับยอบาร์เอ
นั่นเองอะเนี่ยคุณเชิงที่เราอะคนในยาเราชินเลยชินอะยาตาที่ดูดีกว่าเนาะคนในยาเราชินเลยชินเขาเขาเลี้ยงเราแต่ยาป่าเนี่ยก็มาเรียนยาป่าเนี่ยเจ้าเราอยากจะเรียนบ่เนาะแต่ช่วงเจ้าดีพงศ์ที่เจ้ามาบ่เนาะจนนี่เนี่ยนั่นมาเรียนเนี่ยที่อาเจ้าว่าละจนเราที่ว่าละก็ต่อเรื่องที่ไปพงศ์ที่เจ้าที่เราเรียนเนี่ยที่อาเจ้าสุโรลีลงทุนไปเนาะเอ็งยังอยู่ลงทุนมาเราบุชินะบ่เนาะกูเอ็งมาเรียนยี่เดียวเรียนยี่บ่เนาะที่ไหน
ာတိုက်ပွဲတွေဖြစ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေဟာအိုးပြစ်အိမ်ပြစ်ပြီးတော့အသက်ဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။စီဘေးဒုက္ခသည်တွေအတွက်နေထိုင်ရေးအပြင်စားရေးတောက်ရေးနဲ့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်ရှင်။
မိုးပြပြဒီကနေ့တိုက်ပွဲအခြေအနေမဆုမွန်ပြပြသွားတိုင်းမှာကိုဗစ်ကူးတာဘယ်လောက်များနေတယ်လဲမကြခင်သိရပါမယ်အခုဆက်ပြီးတော့ကိုမြအေးနဲ့ကိုဝေမိုးနိုင်တို့အမှုအခြေအနေတွေပြပြပါမယ်88မျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမြအေးအပေါ်ပုံမှန်905ဂါခွေးနဲ့တရားစွဲထားတဲ့အမှုကိုမလဒုတိယဘက်မှာအမိန့်ချဖို့ရှိပါတယ်မုံရံပင်မသပိတ်လူငယ်ခေါင်းဆောင်တူဖြစ်တဲ့ပန်ဒါလီလိုလူသိများတဲ့ကိုဝေမိုးနိုင်ကိုလည်းသူ့အပေါ်တရားစွဲထားတဲ့အမှုတွေကနှစ်မှုကိုစွဲချက်တင်တဲ့မတင်ရှေ့သတင်းပတ်တဲ့ဆုံးဖြတ်မယ်လို့သိရပါတယ်စစ်ကောင်စီကဖမ်းထားတဲ့တဲကြွလှချသူခေါင်းဆောင်တချို့ရဲ့အမှုနောက်ဆက်တွဲအခြေအနေရန်ကုန်ကပေးပို့တဲ့သတင်းမဆုမြတ်မွန်ပြောပြပါမယ
်။စစ်တပ်အာဏာသိမ်းတဲ့2021ခုနှစ် February လတရက်နေ့ကဖမ်းဆီးခံထားရတဲ့88မျိုးဆက်ခေါင်းဆောင်တယောက်ဖြစ်သူကိုမြအေးအပေါ်လူမျိုးစုတစ်ခုနဲ့တစ်ခုပြစ်မှုကျူးလွန်အောင်လှုံ့ဆော်ဆောင်ရွက်တယ်ဆိုတဲ့ရာဇသက်ကြီးပုံမှ905ဂါငယ်နဲ့တရားစွဲထားပါတယ်။ဒီအမှုအတွက်အပိသက်ရှောင်လဲချက်ကိုမတ်လတရက်နေ့မှပေးရမှာဖြစ်ပြီးတော့မလလေပိုင်းမှာအမှုအတွက်အဆုံးဖြတ်ချလိုက်မယ်လို့သူရဲ့ရှင်းနေကပြောပါတယ်
။ကိုမြာကြီးက15ရက်နေ့ကရုံးထုတ်တယ်။သူ့တရားခံအဲရှင်းနေနဲ့သူဖြစ်သွားပြီ။ခဏတည်းတည်းမထားမပြဘူး။အမှသူဘာတွေထုတ်ချေသွားလဲဆိုတော့သူ့ဥဒိတ်ချောက်ပြီးပြောထားတယ်။အီးမေးလ်တစ်စာကိုဝတ်သူလောကသူကြည့်လို့ငယ်တာမသိသွားလဲလို့ဝါတယ်။နောက် SO NC လက်မထိုးထားတယ်တရားဝင်လက်မထိုးထားတဲ့ဥစ္စာတွေတက်တည်ပြသွားတယ်။နောက်ဒီဒီရင်းငယ်ရေးဒီမှာသူဟိုနှစ်ဖက်တက်တည်နေလက်မထိုးထားတယ်ဆိုတဲ့ဥစ္စာကိုတရားရုံးတော်သူတက်တည်ပြသွားပါလိမ့်ရှင်။ဟိုနောက်ဖတ်ကြော်တပတ်ကြော်မှာရှိသေးတယ်ဒါလက်ကုံရဲ့ပိုင်းလဲအဲ့ဒါကျရင်ကျမကအတိတ်ဆောင်လက်ချက်ပေးရမယ်အတိတ်ဆောင်လက်ချက်ပေးရမှာဖြစ်တဲ့ပြဿနာမလို့ပေးပြီးနောက်တစ်ချိန်မှာမင်းချလိမ့်မယ်ချက်အတိတ်ဆောင်လက်ချက်ကတော့ကျမပေးမယ်ပေါ့နော
်စစ်ကောင်စီကဖမ်းဆီးထားတာတစ်နှစ်ကျော်ရှိနေပြီဖြစ်တဲ့ကိုမြအေးမှာနှလုံးရောဂါအပြင်နှလုံးနဲ့ပတ်သက်တဲ့ရောဂါအခံကြောင့်ထောင်တွင်းမှာခြေထောက်ထဲပိုးဝင်ခဲ့လို့ခွဲစိတ်ကုသမှုခံထားရပါတယ်အခုအချိန်ထိခြေထောက်ရောင်နေတဲ့အတွက်အသွားအလာအထိုင်အချခက်ခဲနေတယ်လို့သူရဲ့ရှင်းနေကပြောပြပါတယ်
အဒီနီယာပြင်းသေးအောင်သူ့ရောဟိုဟာရက်ချင်းလို့ပြေးထုတ်ပါလေချက်ထွက်လာဆိုတာဟိုရုံကြီးဟိုသူငယ်တဲ့ဆေးရုံရက်ချင်းပြက်ပြလာတော့ထောင်ကနေခုပြပေးထားတယ်ခြေတော့ကရောင်နေပါလေမတက်တာပါဘူးအဲ့တော့သူကသူ့မှုကိစ္စရဲ့အားလုံးရှင်းပြီးဒီမှာဒီဆက်မိုက်ကိစ္စကိုဆက်သွားမယ်လို့လည်းပြောပါလေရှင်ဒီအကောင်းရဲ့မှမရှိဘူးရှင်ခြေတော့ပြက်ရေးရဲရုံထုတ်လာတိုင်းရောင်နေပါလေ
COVID-19 ကရောဂါတတိယလှိုင်းမဖြစ်ခင်ကလည်းထောင်ထဲမှာချော်လဲလို့တတိမေမျောသွားခဲ့တဲ့အတွက်ဆေးရုံတဲ့ကုသမှုခံယူခဲ့ရပါသေးတယ်2014ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်ကတရုတ်နိုင်ငံသားဖြစ်သူမင်းသိန်းဆိုသူနဲ့အီးမေးလ်ကနေတဆင့်ဆက်သွယ်ပြောဆိုခဲ့တာတွေနဲ့ပတ်သက်လို့ကိုမြအေးဟာလူမျိုးတစ်ခုနဲ့တစ်ခုကြားမှာပဋိပက္ခဖြစ်အောင်လို့လှုပ်ဆောင်ခဲ့တယ်လို့ဆိုပြီးမင်္ဂလာတောင်ညွတ်မြို့နယ်ဒူရဲမှုစော်မင်းဆိုသူကသူ့ကိုတရားလိုလှုပ်ပြီးတရားစွဲထားတာဖြစ်ပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းမုံရမြို့မှာဧပြီလ15ရက်နေ့ကကားနဲ့တိုက်ပြီးဖမ်းဆီးခံခဲ့ရတဲ့မုံရပင်မတပိတ်လူငယ်ခေါင်းဆောင်ကိုဝေမိုးနိုင်ကိုလည်းသူ့ပေါ်ဆွဲထားတဲ့အဖို့နှစ်ခုအတွက်ဆွဲချက်တင်တဲ့မတဲ့ဆုံးဖြတ်ချက်ကိုရှေ့တည်ပတ်ထဲမှာချနိုင်ခြင်းရှိတယ်လို့မိသားစုဝင်က VOA ကိုပြောပြပါဗျ။ဗန်ဒါလူလူတိများတဲ့ကိုဝေမိုးနိုင်အပေါ်အမှုပေါင်းရှင်းမှုနဲ့စစ်ကောင်စီကတရားစွဲထားပြီးတော့အဲ့ဒီထဲကလူတက်မှုပြန်ပြီးဆွဲမှုနှစ်ခုအတွက်ပထမဆုံးဆွဲချက်တင်မတဲ့ဆုံးဖြတ်မှာပါ
။အမှုကတော့ဇလန်ကိုဖမ်းဆီးမှုကဟိုလာမဲ့ဟို27ရက်နေ့မှာပေါ့နော်ဆွဲချက်တင်ပါမယ်။ကျင်းနေရတည်တဲ့အမှုကလူတက်မှုပေါ့နော်လူတက်မှုထဲမှာပါတယ်လို့ဆွဆွဲခံရတဲ့အမှုကကျမတို့23ရင်းနေမှာရှင်းချက်တင်မှုရှိတယ်လို့ပြောပါတယ်ရှင်ဟုတ်ကဲ့ဒါပေမဲ့တရားသူကြီးရဲ့အနေထားရဲ့နောက်ဒါမဲ့တတိအမှုလိုက်ရရှိနေပါ냐ပေါ့နော်တကယ်မရှိအစဉ်ပြေတဲ့အားလုံးစစ်နိုင်ပါဝင်နိုင်တယ်ဆိုတော့နေမှာတော့ဆွဲချက်တင်ပြမယ်ဖြစ်ပါတယ
်စစ်ကောင်စီဘက်ကထုတ်ပြန်ထားတဲ့အရာကိုဝေမိုးနိုင်အပေါ်ရာဇတ်တကြီးပုံမှ တရားတစ်ဆက်၄၃၂၃၄၂၃၉၅၅၅ကာဇီရိုအပြည့်ရာဇသက်ကြီးပုံမှန်၁၈နှစ်တည့်တရားတစ်ဆက်၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅၁၂၄၅
အခုတော့ရခိုင်ကကိုဗစ်အခြေအနေကြည့်အောင်ပါကိုဗစ်တည်ပြုလူနာများလာနေတဲ့ရခိုင်ပြည်နယ်မှာအော်မီကရွန်ကိုဗစ်မျိုးကွဲကူးစက်ခံရသူ9ဦးဒီကနေ့တွေ့ရှိခဲ့တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOE ကိုပြောပါတယ်စစ်တွေတက္ကသိုလ်ကပညာရေးဝန်ထမ်း90ကျော်နဲ့လေရင်နဲ့ခီးသွားမဲ့သူအယောက်20ကျော်မှာကိုဗစ်ရောဂါတွေ့ခဲ့ပြီးတဲ့နောက်သူတို့ရဲ့ဓာတ်ခွဲနမူနာတချို့ကိုရန်ကုန်ပို့ပြီးဓာတ်ခွဲစစ်ဆေးခဲ့တာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုရနိုင်ပြောပြပါမယ်
ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်ကပညာရေးဝန်ထမ်း90ကျော်နဲ့လေးနဲ့ခီးသွားမဲ့သူ20ကျော်မှာကိုဗစ်ရောဂါအခုရပိုင်းစစ်ဆေးတွေ့ရှိခဲ့ပါတယ်။အဲ့ဒီအတီးပြူလူနာတွေတဲက9ဦးရဲ့နမူနာကိုရန်ကုန်ကိုပို့ပြီးလက်ရှိကူးစက်နေတဲ့ကိုဗစ်မျိုးကွဲတဲ့ Omicron Home Hope စစ်ဆေးခဲ့ပါတယ်။စစ်ဆေးမှုတွေအရနမူနာ9ခုလုံး Omicron COVID ကူးစက်နေကြသူတွေဖြစ်တယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်က VOE ကိုအတီးပြူပြောပါတယ်။
90ဆိုတာကတော့ကျွန်တော်တို့စစ်တွေတက္ကသိုလ်မှာကျွန်တော်တို့အများဆစ်လိုက်တာပေါ့အများဆစ်လိုက်တော့အဲ့မှာအဲ့ဒီတက္ကသိုလ်ကနေ50လောက်ထွက်တာပေါ့အဲ့တော့တခြားလင်းစည်းစည်းတွေနဲ့ပါရင်90ကျော်ပါတာပေါ့90ကျော်လဲဟိုပါနောက်နေ့မှာတော့ကျွန်တော်တို့28ယောက်တွေ့တယ်တို့နောက်မနေ့ရဆိုတော့52ယောက်တွေ့တယ်တို့တွေ့တော့တွေ့ပါတယ်တွေ့တယ်ဆိုတာဘာကြောင့်လဲဆိုစစ်တာများလာလို့လဲတွေ့တာများလာတာပေါ့နော်ကျွန်တော်တို့တယောက် positive ထားလို့ရှိရင်သူ့ရဲ့ contact တွေကိုကျွန်တော်တို့ကစစ်ပါတယ်အဲ့တော့တယောက်ကလို့ရှိရင်သူပတ်ဝန်းကျင်မှာ9ယောက်ဖြစ်စေတော့ positive တွေပါလာတာပေါ့အဲ့တော့တယောက်တွေ့လို့ကျွန်တော်တို့ contact ကိုဆစ်လိုက်တယ်အဲ့ဒီတည်းက positive ဖြစ်ပြန်ရင်လည်းအဲ့ဒီလူရဲ့ contact ကိုဆစ်တယ်အဲ့လိုမျိုးတွေနဲ့ကျွန်တော်တို့ညံ့ဆစ်တာဖြစ်တဲ့အတွက်ညံ့တွေ့လာတာလည်းဖြစ်နိုင်ပါတယ်ဟုတ
်အခုလိုပညာရေးဝန်ထမ်းအများအပြား covid ကူးစက်မှုတွေရှိလာနေတာကြောင့်စာသင်ကျောင်းတွေမှာ covid စီးကန်းတွေတင်းကျပ်ထားတယ်လို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
ကျွန်တော်တို့ကတော့ဒီစာသင်တဲ့အချိန်မှာလဲကျောင်းမှာဆရာမလိုက်နာရဖို့အချိန်နေဆရာကျောင်းသားလိုက်နာဖို့အချိန်နေတော့ကျောင်းကိုလာဖို့တဲ့အချိန်မှာမိဘအုပ်ထွန်းသူတွေလိုက်နာရမယ့်အချိန်နေဒါတွေနဲ့ကျွန်တော်တို့ဟိုကျမ်းမိုင်အသိပညာပေးပြီးတော့ထိန်းထောင်ရနေပါတယ်ဟုတ်ကဲ့ပါအဲ့တော့သူပြည်သူတူတယောက်ချင်းကလည်းမိမိကိုယ်ကိုမကူဆက်အောင်ညီထိုင်မှုကတော့အရေးကြီးတယ်ပေါ့နော်ဟုတ်အာကကျွန်တော်တို့ပုံမှန်လုပ်နေပါတယ်ကျမကြီးအသိပညာပေးတဲ့အပိုင်းကကျွန်တော်တို့ဘေဘုတ်ထောင်တာတွေရှိတယ်မိုင်းနဲ့အော်ရာတွေရှိတယ်ဒါကတခြားနည်းနဲ့ထောင်တာတွေကလည်းဥပမာမီတာတို့ထရေးအုပ်တို့ပြန်ဆက်တို့ကဒါဆောင်ရနေတာရှိပါတယ်ဟုတ
်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေပေမဲ့ပွင့်လင်းရသည့်ဖြစ်တာကြောင့်ပွင့်လင်းသပင်တွေလည်းများပြားနေသလိုပြည်သူတွေအနေနဲ့လည်းကိုဗစ်စီကံလိုက်နာမှုမရှိသလောက်နည်းပါးနေတယ်လို့စစ်တွေဒေသခံတဦးဖြစ်တဲ့မခိုင်ခိုင်ဦးကပြောပါတယ်
ကိုဗစ်နဲ့ပတ်သက်ပြီးကြတယ်ဆွေးမှုရှိတာဆိုတော့လေနည်းရောရှိတာပေါ့ဘာလို့ဆိုတော့ဒီကိုဗစ်ကလုံးဝပျောက်သွားတဲ့အခြေအနေမဟုတ်ပေမဲ့ဒီတိုးလာတဲ့ပျောက်သွားလာအဲ့လိုမျိုးဖြစ်နေပေါ့နော်နောက်တစ်ခုကကျတော့ခိုင်မားကျတော့ပွေးတဲ့အရန်များပေါ့ပွေးတဲ့အရန်လုံးလာလို့တွေ့တယ်ဒါပေမဲ့ဒီဈေးတောင်းတဲ့အမျိုးလူတွေတိုးဝေးတောင်းနေကြတော့တိုက်ပြီးတော့မားဆက်တာမတွေ့ရပေါ့
ရခိုင်ပြည်နယ်မှာ2021ခုနှစ်အောက်တိုဘာလလောက်ကစတင်ပြီးတော့ကိုဗစ်ကူးစက်မှုတွေမရှိသလောက်နည်းပါးခဲ့ရကနေဒီလအတွင်းမှာတဖန်ပြန်ပြီးတော့ကူးစက်မှုတွေမြင့်တက်လာတာကြောင့်ပြည်သူတွေအနေနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့စည်းကမ်းချက်တွေကိုလိုက်နာဖို့လဲကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ဖေဖော်ဝါရီ18ရက်နေ့ကြာသပတေးနေ့အထိရခိုင်ပြည်နယ်မှာကိုဗစ်အတည်ပြုလူနာ9300ကျော်ရှိပြီးသေဆုံးသူ900ကျော်နဲ့လက်ရှိဆေးကုသမှုခံယူနေရသူ186ဦးအထိရှိနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့စည်ရင်းရသိရပါပါတယ်ခင်ဗျာ
ရခိုင်မှာကိုဗစ်ကူးစက်သူအရေအတွက်တိုးလာနေတဲ့ကြောင်းကိုရနံပြပတ်သွားတာပါ VOA မြန်မာပိုင်းရဲ့တောက်ကြညာဘက်ဗီဒီယိုရုပ်သံတွေအစီအစဉ်တွေကိုည10နာရီတိဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းရဲ့ website နဲ့ Facebook YouTube တို့မှာလည်းပဲထုတ်လွှင့်ချက်တွေတိုင်းနားဆင်နိုင်ပါတယ်မကြခင်အစီအစဉ်ဒုတိယပိုင်းကိုဆက်မှာဖြစ်ပြီးတော့သတင်းပတ်ဆက်ကဏ္ဍတွေကိုထုတ်လွှင့်မှုရှိတာမှုဆက်လက်နားဆင်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bemis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bemis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bemis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှနားဆင်နိုင်ပါတယ
် VOA American တန်ရဲ့ဖေဖော်ဝါရီလ17ရက်တောက်ကြညဘက်ရေဒီယိုဥတန်လွင့်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကန်ဒသုဒဆွန်နဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာသတင်းပတ်စင်ကန်ဒတွေကိုထုတ်လွှင့်မှုရှိတဲ့အရင်ဆုံးတော့အမျိုးသမီးကန်ဒကိုနားဆင်ရအောင်ပါတက်တော်95နှစ်ရှိပြီဖြစ်တဲ့ပြည်တွင်ပြည်မာကြီးဒုတိယမြောက်အဲလစ်ဘက်ဟာဒီနှစ်ဖေဖော်ဝါရီလထဲမှာပဲနန်းသက်290ပြည့်သွားပါပြီ။ကဘာပေါ်ကနန်းသက်အရှိဆုံးဘရင်ဘရင်မတွေရဲ့ထိတ်ဆုံးကနေပါနေတယ်လို့ပြည်တွင်သမိုင်းမှာလည်းသူ့လောက်နန်းသက်ရောတက်တော်ပါရှိတဲ့ဘရင်ဘရင်မမရှိဘူးသေးပါဘူး။အခုလိုနန်းသက်290ပြည့်ချိန်မှာပဲဒေါ်ဝင်မိသားစုရဲ့အနာဂတ်နဲ့ပတ်သက်လို့မေးခွန်းထုတ်တာတွေလည်းရှိနေပါတယ်။ဘရင်မကြီးအဲလစ်ဘက်နဲ့ပတ်သက်လို့သမိုင်းပညာရှင်တွေအပါအဝင်ပြည်တွင်ပြည်သူတွေကဘယ်လိုများသဘောထားကြပါသလဲ။တော်ဝင်မိသားစုရဲ့အနာဂတ်အလားအလာကရောဘာတွေဖြစ်လာနိုင်ပါသလဲဆိုတာတွေကို AP နဲ့ Riders သတင်းတွေကိုစူးစီးပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကတင်ဆက်ထားပါတယ်ခင်ဗျာ
ခုနှစ်ဖေဖော်ဝါရီလ6ရက်နေ့မှာခမဲတော်ဆရမမြောက်ဂျော့ချ်ဘရင်ကြီးနှက်ရွာဆန်သွားတဲ့အတွက်ဗီဒီဘရင်မကြီးဒုတိယမြောက်အဲလီဇဘက်ထင်းနဲ့ရက်ရာကိုဆက်ခံလာခဲ့တာအခုဆိုရင်တော့တော်ဝင်နန်းတန်290ပြည့်သွားခဲ့ပါပြီဗီဒီသမိုင်းမှာတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျွန်းမှာအခုလိုအနှစ်90အထိထင်းနဲ့ရက်ရာဆက်ခံနိုင်ခဲ့သူမရှိခဲ့ဘူးလို့ကမ္ဘာသမိုင်းမှာလည်းဒီလိုနန်းတန်ရှိတဲ့သူအနည်းချင်းသာရှိပါတယ်ဒါကြောင့်ပြည်တွင်တော်ဝင်မိသားစုအတွက်ကတော့ဘရင်မကြီးနန်းတန်290ပြည့်သွားတာကထူးခြားတဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်ပါတယ
်70 years is unprecedented for a British monarch
ဘရင်နန်းသက်မှာနှစ်ပေါင်း90ဆိုတာဘယ်တော့မှမရှိခဲ့ဘူးပါဘူးဘရင်မကြီးကထူးထူးခြားခြားသမိုင်းဆန်ချိန်ချိုးလိုက်တာဖြစ်ပါတယ်သူအသက်20ကျော်အရွယ်ထိနဲ့အရအရဆက်ခံခဲ့တဲ့1950ပြည့်လွန်နှစ်တွေအထိဘရင်ကိုပြန်ပြီးကြည့်မယ်ဆိုရင်နှစ်ပေါင်း90အတွင်းမှာအပြောင်းအလဲတွေအများကြီးဖြစ်ခဲ့ပြီးပါပြီဘရင်မကြီးကတော့ခုထိရှိနေဆဲဖြစ်ပါတယ
်လန်ဒန်စီးရီးသက်သူကပေါမောက်ကAnna White Look ပြောသွားတာပါ။ PD ဘေးမကြီး Elizabeth ဟာသူ့ရဲ့နန်းသက်290ကာလအတွင်းခေတ်စနစ်အပြောင်းလဲတွေကြားအဆိုးအကောင်းအခြေအနေမျိုးစုံကိုတည်တည်ငြိမ်ငြိမ်နဲ့အောင်အောင်မြင်မြင်ကျော်ဖြတ်နိုင်သူအဖြစ်လူသိများပါတယ်။စီမင်းခံဘရင်တစ်ပါးကျင့်သုံးရတဲ့စံနှုန်းတွေနဲ့အညီအကောင်းဆုံးကျင့်ကြံနေထိုင်ခဲ့သလိုနိုင်ငံရေးမှာပတ်လိုက်မှုကင်းကင်းရပ်တည်သူတိုင်းပြည်ရဲ့အချက်အဲကာလတွေမှာလည်းပြည်သူတွေတစုတစည်းတည်းရှိအောင်စိတ်ခွန်အားနဲ့ဥစားမှုပေးနိုင်သူအဖြစ်အများကအသိမှတ်ပြုကြပါတယ်။ဘေးမကြီးအဲလီဇဘက်ဟာအင်မတန်ကိုမှထူးခြားတဲ့ကမ္ဘာပေါ်ကရှာရှာပါပါပုံကိုတူပါလို့သမိုင်းပညာရှင်ဟူဂိုဖီကတ်စ်ကပြောပါတယ
်။ The fact that she has presided over changing Britain
ဒီနေ့ရပြောင်းလဲလာတဲ့ကာလတစ်လျှောက်လုံးသူဟာတည်တည်ငြိမ်ငြိမ်ရည်ရည်မမွန်နဲ့ဖောက်ပြန်ပြောင်းလဲမှုမရှိဥဆောင်မှုပေးနိုင်ခဲ့ပါတယ်။ဒါကလူတိုင်းသူစီကတင်ယူတင်တဲ့အရာပါ။အနှစ်90လုံးဒီလိုထိမ့်သိမ်းနေထိုင်နိုင်ဖို့ဆိုတာဘယ်သူမှသူ့လိုလုပ်နိုင်မယ်မထင်ပါဘူး။တာမန်မဟုတ်တဲ့အင်မတန်ကိုထူးခြားတဲ့သူမျိုးပါ။ဒါကိုအတိမတ်ပြုဂုံပြုတင်ပါတယ
်။ဘီမကြီးတယောက်ဖြစ်လို့ထောင်လွှားမောက်မာတာမျိုးမရှိပဲရိုးရိုးရှင်းရှင်းနေထိုင်ပြီးခင်းနဲ့အညီပြောင်းလဲလာတဲ့အခြေအနေတွေကိုနားလည်လက်ခံကျင့်သုံးသူလို့သမိုင်းပညာရှင်တွေကအတိမတ်ပြုပြောဆိုကြပါတယ်။ဒါကြောင့်လဲပရီတင်သမိုင်းမှာတခြားသောနိုင်ငံခေါင်းဆောင်တွေနဲ့မတူပဲလူအများရဲ့လေးစားချစ်ခင်မှုကိုအချိန်အကြာကြီးရထားတဲ့သူဖြစ်ပါတယ်။တော်ဝင်မိသားစုသမိုင်းကြောင်းတွေကိုနားလည်တက်ကြွတဲ့သမိုင်းပညာရှင်ရောဘတ်လက်စီကလည်းဘီမကြီးနဲ့ပတ်သက်လို့အခုလိုသုံးသပ်ပြောဆိုပါတယ
် She's always seen herself as part of a system.
သူကသူ့ကိုယ်သူစနစ်တစ်ခုရဲ့အစိတ်အပိုင်းလို့ရှုမြင်နေတူပါ။မောက်မှထောင်လွှားခြင်းမျိုးမရှိပါဘူး။တော်ဝင်မိသားစုတွေထဲမှာငါတို့သာအရေးပါဆုံး၊ငါတို့သာအရာရာဖြစ်တယ်ဆိုတဲ့လူတချို့ရှိကောင်းရှိပါလိမ့်မယ်။ဒါပေမဲ့အောင်မြင်တဲ့ပြည်တွင်ပြည်တွင်အားလုံးကတော့လက်လျောညီတွေဖြစ်အောင်နေခဲ့ကြသူတွေပါ။သူတို့ဟာသူတို့ထက်ပိုပြီးကြီးမားတဲ့အဖွဲ့အစည်းတစ်ခုရဲ့အစိပိုင်းတစ်ခုဖြစ်တယ်ဆိုတာကိုနားလည်ပြီးလူတယောက်ချင်းစီထက်ပိုပြီးအရေးကြီးတဲ့အရာတွေရှိတယ်ဆိုတာကိုလက်ခံထားကြသူတွေပါဘီမာကြီးကလည်းအဲ့လိုပုံကူမျိုးပါပဲဆက်ပြီးတော့လေသူအဲ့ဒီလိုပဲနေသွားမှာပါအခု290ရေတုမှာလည်းပြည်သူတွေကဒါကိုဂုံယူဆင်နွှဲကြမှာပါတော်ဝင်ဘီမာကြီးရဲ့ခန္ဓာထယ်ဝါမှုသူ့ရဲ့ရက်တီနေထိုင်မှုနဲ့အလေးထားမှုတွေတောင်းပန်မှုအကောင်းဆုံးထမ်းဆောင်နိုင်မှုတွေကိုဂုံပြုဆင်နွှဲကြမှာပါ
။ဘီမကြီးအဲလီဇဘက်အနေနဲ့ကျန်းချမ်းမာမာနဲ့နောက်ထပ်နှစ်အနည်းငယ်အထိထီးနှံမှာဆက်ရှိသွားနိုင်မယ်ဆိုရင်တော့ကမ္ဘာပေါ်မှာလက်ရှိနန်းသက်အရှိဆုံးပြင်သစ်ဘီရင်14ယောက်မြောက်လူဝီကိုကျော်ပြီး
ကမ္ဘာနံသက်အရှိဆုံးဗျင်မာတစ်ပါးဖြစ်လာနိုင်တယ်လို့ပညာရှင်တွေကပြောဆိုကြပါတယ်။လက်ရှိမှာတော့ပြင်သစ်လူဝီဗျင်ကနံသက်82နှစ်ကျော်ရှိခဲ့တာကြောင့်ကမ္ဘာနံသက်အရှိဆုံးဗျင်ဖြစ်ပြီး2016ခုနှစ်ကနတ်ရွာဆန်သွားခဲ့တဲ့ထိုင်းဗျင်ဘူဝီဘော့အဗ်ဒူရာဒက်ရှ်ကနံသက်290နဲ့126ရက်ရှိပြီးကမ္ဘာဒုတိယနံသက်အရှိဆုံးဖြစ်ပါတယ်။ဒါကြောင့်ဘီယမကြီးအဲလီဇဘက်ကိုနောက်ထပ်နှစ်အနည်းငယ်ထိနှံမှာဆက်ရှိနေမှုမျှော်လင့်သူတွေအများပြားရှိနေတယ်လို့ဘီယမကြီးမရှိတော့တဲ့နောက်ပိုင်းတော်ဝင်မိသားစုအနာဂတ်နဲ့ပတ်သက်လို့စိုးရိမ်ပူပန်မှုတွေကလည်းရှိနေပြန်ပါတယ်။ဘီယမကြီးကိုလေးစားချစ်ခင်သူတွေများပေမဲ့တော်ဝင်မိသားစုနဲ့ပတ်သက်လာရင်တော့မိခွန်းထုတ်ဝေဖန်မှုတွေကခေတ်အဆက်ဆက်ဆိုးသလိုရှိလာခဲ့တာပါ။1980ပြည့်လွန်နှစ်တွေကသားတော်ကြီးအင်ရှင်မင်းသားချားလ်စ်နဲ့အခုချိန်မှာကွယ်လွန်သွားပြီဖြစ်တဲ့မင်းသမီးဒိုင်ယာနာတို့ရဲ့အိမ်ဆောင်ရေးပြဿနာကနေနောက်ပိုင်းကာလတွေမှာလည်းတားလန်မင်းသားအန်ဒရူးကအရွယ်မရောက်သေးတဲ့မင်းကလေးငယ်တယောက်ကိုမဖွဲမရလိပ်ဆက်ဆံခဲ့တယ်ဆိုပြီးဆွဆွဲခံရတာရှိတယ်လို့မြင်းတော်မင်းသားဟယ်ရီနဲ့ချင်းရတော်မေဂန်တို့တော်ဝင်မိသားစုကနေခွဲထွက်သွားခဲ့တာအပြင်တော်ဝင်မိသားစုအတွင်းမှာလူမျိုးရေးခွဲခြားမှုတွေရှိနေတယ်လို့မင်းသမီးမေဂန်ကပြောဆိုရတယ်လို့အများဆောင်ကြည့်ဝေဖန်စရာဖြစ်ရပ်တွေရှိနေတာပါတော်ဝင်မိသားစုနဲ့ပတ်သက်လို့ပြည်ခဲ့တဲ့2021ခုနှစ်ကဒီဇင်ဘာလကလုပ်ခဲ့တဲ့ဒုတိယစစ်တမ်းတစ်ခုမှာတော့စစ်တမ်းမှာပါဝင်တဲ့သူ83ရာခိုင်နှုန်းအများစုကထောက်ခံတာတွေ့ရပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဘီယမကြီးရဲ့နေရာမှာသားတော်အင်ရှိဆန်ချားလ်စ်မင်းသားအယက်ယာဆက်ခံမှာကိုအထူးသဖြင့်လူငယ်တွေကတော့လက်မခံကျင်ကြပါဘူး။
No, I'm not a big fan of the guy. I don't mind.
တော်ဝင်မိသားစုရှိခြင်းမရှိခြင်းပေါ်ရေပူရအဖြစ်ခံစားချက်သိမ့်ရှိပေမဲ့ Charles မင်းသားနဲ့ပတ်သက်လို့တော့အငင်းပွားကြတချို့ရှိပါတယ်။တခြားလူငယ်တွေအများအပြားလည်းဒီလိုပဲခံစားရမှာပါ။လူကြီးတွေကတော့ဒီလောက်ဖြစ်ချင်မှဖြစ်ပါလိမ့်မယ်။ဒါပေမဲ့ကျမစကားပြောမှုတဲ့သူတွေထဲမှာတော့ Charles ကိုကြိုက်တဲ့သူမရှိသလောက်ပါပဲ။ပုံမှန်လေးပြောရရင်ကျမကတော့ sorry ပါ။လက်မခံပါဘူး
။ I feel like it's more of like
ကျွန်တော်တို့ကတော့ဘယ်လိုပြောရမလဲ။ကျွန်တော်တို့အပေါ်တက်ရောက်မှုတစုံတရာရှိစေမဲ့လုပ်ရမျိုးသူ့ကြောင့်တင့်တယ်သွားရတယ်ဆိုတာမျိုးဘာမှမရှိပါဘူးဆိုတော့သူရှိရှိမရှိရှိကျွန်တော်ကတော့ဂရုမစိုက်ပါဘူ
းဒါပေမဲ့ဘီယမကြီးနဲ့တော်ဝင်မိသားစုရှိနေတဲ့အတွက်ဘီရင်ကိုတခြားနိုင်ငံတွေနဲ့မတူထူးခြားစေပြီးကမ္ဘာနဲ့ခီးသွွားလုပ်ငန်းအတွက်ပါအကျိုးမြတ်ရှိစေတယ်လို့မြင်တဲ့လူငယ်တချို့လည်းရှိပါတယ
် No I think that there has been a lot of positivity
တော်ဝင်မိသားစုရှိတာနဲ့ပတ်သက်လို့တော့ကောင်းတာတွေလည်းအများကြီးရှိတယ်လို့ထင်ပါတယ် UK ရဲ့ကမ္ဘာလက်ခီးသွွားလုပ်ငန်းအတွဲအကျိုးအမြတ်အများကြီးရစေတာရှိသလိုတော်ဝင်မိသားစုနဲ့ဆက်စပ်တဲ့ထူးခြားတဲ့သမိုင်းတွေလည်းရှိပါတယ်။ကျမကတော့တိုးတက်တဲ့အမြင်နဲ့ကြည့်ပါတယ်။ဒါကြောင့်ဖြစ်လိုက်ဖို့ဆိုတာမျိုးကျမကတော့သဘောမတူပါဘူး
။ I do think people take comfort from the Queen's presence.
ဒီမှာကြီးလူတွေစိတ်ချမ်းသာမှုရစေတယ်လို့ကျမကတော့ထင်ပါတယ်။သူ့ရဲ့တည်ရှိမှုကကျမတို့အများစုရဲ့တက်တန်းထက်ကိုပိုပါတယ်။ကျမတို့အားလုံးဘဝတွေအတွက်သူရှိခဲ့တာပါ။တိုင်းပြည်မှာခက်ခဲတဲ့အချိန်တွေမငြိမ်သက်တဲ့အခါမျိုးတွေတိုင်းမှာသူကတီတီငြိမ်ငြိမ်ရက်တည်ပြီးခဲ့ပါတယ်။တကယ်ဆိုရင်သူ့အတွက်ကသူ့ကိုထောက်ခံမဲ့မဲဆန္ဒရှင်တွေရဲ့မျက်နှာကိုကြည့်နေရတဲ့သူမျိုးမဟုတ်တလို့ကိုယ့်ရဲ့အအောင်မြင်ဆုံးရုပ်ရှင်ဓာတ်ပြားစသဖြင့်အောင်မြင်မှုအချိန်ကိုဆက်ပြီးတော့ထိန်းနေရတဲ့သူမျိုးလည်းမဟုတ်ပါဘူး။လှုပ်တင်တာကိုပဲလှုပ်တဲ့သူပါ။ငိုပြရီးပြဒရမာတွေမလုပ်ဘဲနဲ့ကိုယ့်တာဝန်ကိုမငြီးမညူထမ်းရွက်တဲ့သူမျိုးပါ။ဒါကြောင့်လေလူတွေကသူ့ကိုလေးစားချစ်ခင်ကြတာပါ။
တော်ဝင်မိသားစုတည်ရှိမှုနဲ့ပတ်သက်လို့လူငယ်တွေကြားမေးခွန်းထုတ်မှုတွေရှိတယ်။ဆိုပေမဲ့လည်းလူကြီးနဲ့လူလက်ပိုင်းအရွယ်တွေကြားမှာကတော့ဘီယမကြီးနဲ့အတူတော်ဝင်မိသားစုကိုထောက်ခံတဲ့သူတွေကအခိုင်အမာရှိနေဆဲပဲလို့ပြောရမှာပါ
။ I support the monarchy.
ကျွန်တော်ကတော့တော်ဝင်မိသားစုကိုထောက်ခံပါတယ်။ကျွန်တော်အသက်အရွယ်နဲ့ဒီအချိန်မှာနေသားကြနေတာဒီစနစ်တိုင်းကြီးပြင်းလာခဲ့တာတွေကြောင့်တော်ဝင်မိသားစုကိုလေးစားပါတယ်လက်ရှိမှာယော့ခ်နေသားမင်းသားအန်ဒရူးနဲ့ပတ်သက်တဲ့ပြဿနာတွေမင်းသားဟယ်ရီနဲ့မေဂန်တို့နဲ့ဖြစ်တဲ့ပြဿနာတွေတော့ရှိပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်အရေးကြီးတာကတော်ဝင်မိသားစုဟာကျွန်တော်တို့နဲ့နှစ်ပေါင်းရာတွေနဲ့ချီရှိခဲ့သူတွေပါဒီတဲ့ပိုရှိနေလို့လည်းရသေးတယ်လို့ကျွန်တော်ကတော့ထင်ပါတယ
်အသက်80အရွယ်ဘာမင်ဟမ်မြို့သားဘရွန်လီဂျွန်းစ်ပြောသွားတာပါအလားတူအသက်86နှစ်အရွယ်နောက်ထပ်ဘာမင်ဟမ်မြို့သားတူဖြစ်တဲ့ရစ်ချတ်ဘရာဒါတန်ကလည်းဘီမကြီးကံကုန်သွားရင်တော့တော်ဝင်မိသားစုကတော့ဆက်ပြီးရှိနေတင်တယ်လို့ပြောပါတ
ယ်
။အချိန်ကခမဲတော်ရဲ့အရိုက်ရာကိုဘီမကြီးဆက်ခံခဲ့တယ်လို့ပဲအခုချားလ်စ်မင်းသားကဘီမကြီးရဲ့အရိုက်ရာကိုဆက်ခံရမှာပါ။အဲ့လိုဆက်ခံရမယ့်ချိန်သူအသက်ရှင်လျက်ဆက်ရှိနေမယ်ဆိုရင်ပေါ့ဗျာ
။လက်တလုံးမှာကတော့နန်းသက်290ပြည့်သွားတဲ့ဘီမကြီးအဲလီဇဘက်အတွက်ကွန်ပျူတာအခမ်းအနားတွေကိုဒီနှစ်ဇွန်လထဲမှာခံခံနာနာကျင်းပသွားနိုင်ဖို့တော်ဝင်မိသားစုတွေရောဘီယမကြီးကိုချစ်ခင်လေးစားကြတဲ့ပြည်သူတွေကရောပြင်ဆင်နေကြပါတယ်ဒီလိုပြင်ဆင်နေကြသူတွေထဲမှာဝ
ဝင်းဆိုင်အက်တန်ဘီယာချက်ဆက်ယုံညွှန်ကြားရေးဘူးဝဲကယ်ဖတ်လေးပါပါတယ်
Obviously it's not just in Windsor it's a national
ဒီကြားရကတော့ဒါဝင်းဆာနန်းတော့တခုတည်းနဲ့ဆိုင်တဲ့ခန္ဓာမဟုတ်ပါဘူးဝင်းဆာအဓိကကြတာမှန်ပါတယ်ဒါပေမဲ့ဒီခန္ဓာဟာတနိုင်ငံလုံးဒနသဟာရပြည်တော်အလုံးနဲ့ဆိုင်ပါတယ်လာမယ့်နှစ်ပေါင်းများစွာဒီသတိရနေစေမယ့်အခမ်းအနားတွေဖြစ်အောင်ကျွန်တော်တို့အားလုံးဝိုင်းဝန်းပံ့ပိုးဆောင်ရွက်သွားကြမှာပ
ါနန်းထက်190အထိပြည့်တဲ့ဒီလဖေဖော်ဝါရီလ6ရက်နေ့တုန်းကလည်းဗီမကြီးအတွက်အထိမ့်မှန်ခန္ဓာတရက်ကိုအင်ရှေ့မင်းသား Charles ကဦးဆောင်ကျင်းပခဲ့ပါတယ်ပီတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်အပါအဝင်နိုင်ငံရေးအသိုင်းအဝိုင်းကအထင်ကြီးပုဂ္ဂိုလ်တွေဘာသာရေးခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးဗီယမကြီးရဲ့အများကျူဆောင်ရက်တည်မှုတွေအတွက်ချီးကျူးဂုဏ်ပြုခဲ့ကြပါတယ်။လက်ရှိအချိန်မှာတော်ဝင်မိသားစုတွင်ပြဿနာတွေနဲ့ပတ်သက်လို့မေးခွန်းချုပ်မှုတွေဝေဖန်မှုတွေပဲလိုပဲရှိနေပါစေ။နန်းသက်190ကိုအအောင်မြင်မြင်ဖျက်ဆီးလာခဲ့တဲ့ဗီယမကြီးအဲလီဇဘက်ကိုတော့ပီတိန်ပြည်သူအများပြားကစီညိုလေးစားအားထားနေကြဆဲဖြစ်တဲ့ဆူရာတင်ပြရေးဒီသတင်းပံမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြုပါရှင်။ကျမဒီထူပါရှင်။ I found the power, I found the power of me. And I moved a mountain. I set my inner hero free. And I took control.
မကင်ဘူရီစီစဉ်တည်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။သိပ္ပံမကင်ဘူရီစီစဉ်တည်ဆက်တဲ့မျိုးသမီးကဏ္ဍကိုနားဆင်ကြည့်ရှုခဲ့ကြရတာပါ။သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ကိုထိုးလင်းပါမယ်။ခုသတင်းပတ်မှာတော့နယူးယောက်ချိုင်းနာတောင်းမှာလူငုံရင်းတွင်းပြင်ပေးဖို့တောင်းဆိုတာမြောက်ကရိုလိုင်းနားမှာလူဖြူလူမဲဖျားကြောင်းတွေအတူပူပေါင်းလိုက်တာစီးပွားရေးလုပ်ငန်းတချို့ကအလုပ်လုပ်ချိန်တစ်ပတ်ကို၄ရက်ဖဲတတ်မှတ်တော့တာစာရာယူနဲ့ပတ်သက်ပြီးကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဒီအောင်ချိုင်းနာတောင်မှာနေထိုင်တဲ့အမျိုးသမီးတဦးကြာသေးခင်ရပိုင်အတွင်းကအသက်ခံခဲ့ရပြီးတဲ့နောက်ရက်ွက်အတွင်းနေထိုင်သူတွေလုံခြုံရေးအတွက်တာဝန်ရှိသူတွေအလေးထားဆောင်ရွက်ပေးဖို့ဆန္ဒပြတောင်းဆိုနေကြတာပါ။ကိုဗစ်ကရောဂါစဖြစ်ကတည်းကအာရှຫນွေဝါးတွေအတွက်အနေများလာတာဖြစ်ပြီးအခုအခါချိုင်းနာတောင်အရက်မှာအင်အားမဲတွေအတွက်ဂေဟာထပ်မံဆောက်လုပ်မှာကိုစိုးရိမ်နေကြပါတယ်။နယူးယောက်မြို့ကန်ဂျက်ကီဝေါင်းက
We don't oppose a shelter, but this is not like fairly
distributed. ညောင်မျိုးအနေနဲ့အင်ဂျင်ယာမဲတွေကိုညီသူညီမျှကူညီသင့်ပါတယ်။အားလုံးကိုမျှပြီးနေရာချပေးဖို့လည်းတောင်းဆိုပါတယ်။အကုန်လုံးကိုဒီ China Town မှာလာထားတာမျိုးကတော့မတရားပါဘူး
။အသက်35နှစ်အရွယ် Christina Yunali ဟာသူ့အခန်းအတွင်းကရေချိုးကန်ထဲမှာဓာတ်ထိုးခံရတဲ့ဒဏ်ရာတွေနဲ့တေဆုံးခဲ့ပါတယ်။အဆောက်အုံတွင်းကလုံခြုံရေးကင်မရာမှာတော့လီးနေထိုင်ရာ6ထပ်အထိလူမဲတဦးကနောက်ကနေလိုက်ပါလာတာကိုတွေ့ရပါတယ်။ New York ရဲ့ရှိ Max Tolentino က
My message to this community and any other community that we serve
ဒီရက်ကွယ်မှာပို့ပြီးတော့အန္တရာယ်များတဲ့အနေအထားမျိုးမှာရှိနေတာပါကျွန်တော်သတိပေးလိုတာကကျွန်တော်တို့တာဝန်ကျတဲ့ဒီရက်ကွယ်မှာရောတခြားသူတွေအနေနဲ့ရောကိုဗီနာပတ်ဝန်းကျင်မှာဘာတွေဖြစ်နေလဲဆိုတာကိုအမြဲတမ်းသတိထားဖို့ပါအိမ်ကနေထွက်တဲ့ခါမှာလည်းကိုရောက်တဲ့နေရာကိုယ့်နောက်မှာဘယ်သူပါလာတယ်လဲဆိုတာမျိုးသတိရှိနေသင့်ပါတယ်
အသက်25နှစ်အရွယ် Esmet Nash ကိုရဲကလူသတ်မှုဖောက်ထွင်းဝင်ရောက်မှုနဲ့ဖမ်းဆီးခဲ့ပါတယ်။လီအခန်းကနေအော်ဟစ်တန်တွေကြားရကနေဘေးပတ်ဝန်းကျင်ကရဲကိုဖုံးဆက်အကြောင်းကြားခဲ့တာဝါချိုင်းနာတောင်းမှာနေထိုင်သူ Tom Lo က
And it reminds me of those 80s like during like the rough
talk about shit say ဝင်းကျင်လောက်တုန်းက New York မှာ immigrant ဆိုးရွားခဲ့တဲ့အခြေအနေမျိုးကိုပြန်ပြီးအမှတ်ရစေပါလေ။ဒါကြောင့်ကာလအတော်ကြာကြာကတည်းကကျွန်တော်တို့ရင်ဆိုင်နေရတဲ့အခက်အခဲကိုတာဝန်ရှိသူတွေအနေနဲ့သတိထားမိလာအောင်ဒီနေ့အင်အားပြပွဲမှာလာပူးပေါင်းတာပ
ါရဲရတော့အခုခါမှာအမုန်းတရားအခြေခံတပ်ဖြတ်တာမျိုးဟုတ်မဟုတ်စုံစမ်းနေပေမဲ့လည်းအာရှຫນွေဘော်တွေအတွက်အတူရက်တီသွားမှာဖြစ်ကြောင်းပြောပါရယ်အမေရိကန်ပြည်ထောင်စုမှာအာရှຫນွေဘော်တွေအပေါ်အမုန်းတရားအခြေခံကိုတိလက်ရောက်ကျူးလွန်မှုတွေဇက်တိုက်ဆိုသလိုဖြစ်နေရကနေနောက်ထပ်အခုလိုတက်ပြတ်ခံရတာပါယထာဘူရာမှာကိုတိလက်ရောက်ကျူးလွန်ခံရဘူးသူဆူဇန်လီက
I'm at the point where I can't take it anymore
ချမလီနဲ့လုံးဝတိမခံနိုင်တဲ့အနေအထားကိုရောက်နေပါပြီနောက်ထပ်အသက်တွေဘဝတွေမဆုံးရှုံးရအောင်တာဝန်ရှိသူတွေအနေနဲ့ဒီလိုအခြေအနေတွေကိုလက်တွေ့ကျကျထိရောက်ရောက်ဖြေရှင်းသင့်နေပါပြီလူသက်တွေအများများလည်းပေးဆက်ခဲ့ရပါပြီကျမတို့ကကိုယ်လူမှုအတိုင်းအဝန်အတွင်းမှာပျော်ပွဲရှင်ပွဲတွေလုပ်နေရမယ့်အစားမိထုဆုတောင်းပွဲတွေပဲကျင်းပနေရပါတယ
်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးနဲ့နယူးယောက်မြို့တော်ဝန်တို့ကလည်းအာရှနယ်ဘွားတွေအပေါ်ကျူးလွန်မှုတွေကိုရှုတ်ချကြောင်းပြောရတယ်မကြသေးခင်သတင်းပတ်ပိုင်းကလည်းနယူးယောက် Times Square ဘူရာမှာယထာဆောင်နေသူအာရှနယ်ဘွားအမျိုးသမီးတဦးကိုလူမဲတဦးကယထာလမ်းပေါ်တွန်းချရာကနေကွယ်လွန်သွားပါတယ်ခင်ဗျာ အမေရိကန်ပြည်ထောင်စုမှာလူမျိုးရေးအရခွဲခြားဆက်ဆံမှုတွေဟာအခုချိန်ထိအောင်ဆက်ရှိနေတာဖြစ်ပြီးဒီလိုအခြေအနေကိုကျော်လွှားနိုင်အောင်လူမှုအတိုင်းဝိုင်းအတွင်းနှီးပေါင်းစုံနဲ့ကြိုးပမ်းနေကြပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်ကန်နပိုလီမြို့ကဖခင်ကျောင်းမှာတော့လူပြည်လူမဲအတူဖခင်ကျောင်းတက်နေပါပြီ။ကိုလိုညာချာ့ချ်ဖခင်ကျောင်းမှာဝတ်ပြုသူတူဖြစ်တဲ့ Try Savage က
I did not even go to a
လူမျိုးပေါင်းစုံနဲ့ဖခင်ကျောင်းကိုအသက်30နာနီးတဲ့အထိမရောက်ခဲ့ပါဘူး။အများသောအားဖြင့်လူမဲတွေရဲ့ဖျားကြောင်းသာတက်ခဲ့တာပါ။
အချင်းချင်းကြားသဘောထားသိတဲ့သူတွေရှိပေမဲ့လည်းအမေရိကန်အများစုကတော့အဲ့လိုမဟုတ်ဘူးလို့ခိုလုံရဖျားကြောင်းမှာဝတ်ပြုသူတူဖြစ်တဲ့ဂျိုနာသန်ဒန်နီယယ်ကပြောရတယ်
I believe overall the average American does want.
ရှင်ဝင်ရပြောရမယ်ဆိုရင်အမေရိကန်တွေကညီညွတ်ရေးကိုလိုလားပါလေ။ခွဲခြားဆက်ဆံခြင်းတဲ့သူမရှိဘူးလားဆိုတော့သိရှိတာပေါ့။ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုကိုလိုလားပါလေ
။ Donald Trump နဲ့ Trump လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်းတီးမှုတွေအရှိန်အဟုန်နဲ့ဖြစ်ပွားခဲ့တာအာဂါရတွေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါတယ်။ကိုလိုညာဖျားเจ้าမှာဝိပ္ပယသူတူဖြစ်တဲ့ April Savage ကသူကြုံရတဲ့အခက်အခဲကိုအခုလိုပြောပြပါရစေ
။ Some people you know they may not say it out of their mouth but they
ပုံပုံလင်းပြောပြရစီချို့တွေကဗဇက်ကထုတ်မပြောပေမဲ့လေမင်းဟာကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပြစ်ထားပြီးလူပြူတွေကြီးဆိုးတဲ့ဖျားเจ้าကိုတွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လေရင်းကုန်နှုတ်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအားလုံးဟာအတူတူဖြစ်ပြီးတစုတစည်းတဲ့ဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာပါ
မုန်တရားကိုဘေးဖြတ်ပြီးတော့ဘုရားသခင်ရဲ့သားသမီးတွေအဖြစ်ငြိမ်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝိုင်းနှစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်ခုဆိုရင်ဘုရားကျောင်းအတူတက်နေကြပါပြီ။ခိုလုံရဘုရားကျောင်းတိတ်ခါတော်ရဆရာ Jay Stewart က
And for us a part of our purpose is
ဒီတော့ရှင်တွဲနေထိုင်ပြခဲ့တာနှိရှေလာများစိတ်ဝမ်းကွဲခဲ့ကြတဲ့လူမှုအတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံသိပြန့်စွာနေထိုင်ခဲ့ကြတာဒီကိုနမူနာဖြစ်စေဖို့ရည်ရွယ်ခဲ့တာပါ။ဒီရွေချက်ကောင်းတဲ့ပေါ်နိုင်တဲ့အခွင့်အရေးလေးရခဲ့ပါလေ
အတိတ်ကနာကျင်စရာဖြစ်ရဲ့ဆိုးတွေကိုပြန်မနှိုးဆွမိဖို့လဲသတိထားဖို့လိုကြောင်းတိတ်ခါရောရဆရာအဘဒူနော့ခ်စ်ကအခုလိုပြောပါတယ
် You know faith in the African American community
ဒါသူဝင်နေအားလုံးအတွက်အကောင်းဆုံးဖြစ်အောင်လုပ်ရပါမယ်လူမျိုးပေါင်းစုံနဲ့အတူဖခင်ကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ရုန်းကန်ခဲ့ရတဲ့ဘဝတွေကိုမေ့ဖြစ်ပြီးလိလူရှုမထားပါနဲ့လို့ပြောချင်ပါတယ်
ကိုယ်လုံးရဖះเจ้าမှာခရိယန်ကျမ်းစာလေ့လာကြသလိုနာမကျမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆူတောင်းပေးတာနဲ့တင်းငွေတွေရောက်တိုင်းပုံမှန်ဝိပုဆူတောင်းကြပါရခင်ဗျာဝါရှင်တန်ပြည်နယ်စီအက်ထဲမြို့ကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါVolt company လုပ်ငန်းတွက်ချက်ရေးဌာနအကြီးအကဲ Sarah Ray ကတင်းငွေလေးရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်သောကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ
် I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်သုံးရက်လုံးနားလိုက်ရရင်အလုပ်လေးရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစားထိုးဖို့အထောက်အကူဖြစ်ပါတယ်
တပတ်ကို၄ရက်တာလောက်ရတာကြောင့်ကုမ္ပဏီလုပ်ငန်းလည်ပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။ကုမ္ပဏီ software engineer Sarah Yang က၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါတယ်
။ Like coming back on Monday I definitely feel like a lot more refreshed.
ဒီလနေ့အလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်။အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲ။နေရပဲနားရင်တော့အားလည်းရက်ကအကုန်မြန်လုံးပြီးသုံးရနားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်ဝန်ထမ်းတိရှာရတယ်ပိုလွယ်ပါတယ်ကျမကို LinkedIn Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်အားလုံးကဒါကိုစိတ်ဝင်စားပါတယ
်ဥရောပနိုင်ငံတချို့မှာလည်းတပတ်လေးရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံဆက်သက်နေပါတယ်မနေ့ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်50ကုန်ဆွဲခဲ့ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်နေတဲ့တုဒ္ဒဆုံလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြတာပါအခုတော့သိပ်ပံတဲ့နည်းပညာကဏ္ဍအလှည့်ကြပါပြီအခုဒီဘက်မှာတော့အစင်းနည်းပညာသုံးပစ္စည်းတွေထုတ်လုပ်တာမှာရေးပါတဲ့မြေရှားတက်ထုအကြောင်းကျွမ်းကျင်ပညာရှင်တူကိုဒေါက်ခင်မျိုးသက်ဆက်သွယ်မြေမြန်ထားတဲ့အပိုင်းနှစ်ကိုနားဆင်ကြည့်ရှုပါခင်ဗျာ
ဒီတစ်ပတ်တော့မြန်မာနိုင်ငံမှာမြေရှားတက်ထုကိုဘယ်လိုတူးဖော်နေလဲဆိုတာကို
ဓာတ်တုရှာဖွေရင်းနဲ့တူဖို့ရေးပညာရှင်ဦးစောနောင်ကိုမေးမြန်းပြီးတင်ပြပေးပါမယ်။ဒါကမြန်မာနိုင်ငံမှာဖြစ်တဲ့ပံဝါဒေတာပေါ့နော်ဒီမြေသားတက်တုထောက်တဲ့ပုံလေးနဲ့ရှင်းပြပေးပါဆရာဘယ်လိုပုံစံနဲ့ထောက်ပါလဲဆရာ
။သူကပံဝါမှာတော့ဒီပင်းရင်ဆိုင်အနေနဲ့ဟိုတူနေတာညတယ်။ဒါမျိုးပင်းရင်တာကိုတူမယ်ဆိုရင်ဒီပရမတော့သူကဓာတုဆိုင်ရှိတဲ့ area ရဲ့ဒီပေါ်မျိုးရေစီစင်းပုံအနေထားတွေဒီ hydro geologic structure ပေါ့နောက်တစ်ခုက dry bedding တွေကျောက်တွေရဲ့ API စနစ်တွေကိုလေ့လာရမယ် dry bedding တွေနောက်ပြီးရင်ဒီဓာတုသားရဲ့ဒီနေပုံအနေပထမလေ့လာဖို့လိုတယ်အဲဒါပြီးမှတော့မှလိုအပ်တယ်လို့ the drill hole တွေတူးတယ်လိုအပ်တယ်ဆိုစိုက်ခြင်းတွေတူးဖို့မယ်တူးဖို့ပြီးတော့အောက်မှာရေမစိမ့်နိုင်တဲ့ကန်တွေconcrete ကံလိုမျိုးကိုကံဆဲဆဲကိုပြင်ဆင်ရမှာအဲ့ဒါကိုအလုံးပြင်ဆင်ပြီးမှတော့မှ ammonium sulfate ကိုသူကခေအားနဲ့ပန်းထည့်လိုက်တာအထက်ဒီတွင်းနေတယ်ပေါ့နော်ဒီ ammonium sulfate တွေကဒီအထက်မှာရှိတဲ့ဟိုဓာတုတွေကိုသွားပြီးသူကလီရှင်လုပ်တယ
်ဖြော်ထုတ်
သွားပြီးရင်အစားပြီးရင်ပျော်ဝင်စေတာပေါ့ပျော်ဝင်စေတယ်ပြီးရင်ဒီအငဲကြီးတွေသူကဟိုဖယ်ထုတ်ပြီးတယ်ဒီအနေဖြင့်ဒီကမီတာရဲ့စာရင်းသူကသူအဆက်ဆက်နဲ့စောပိုင်းလှုပ်ဟတဲ့ကံတွေထက်ကိုသူကရင်သူဟိုစီဝင်ရတော့စီဝင်စီဝင်နေတဖြည်းဖြည်းနဲ့သတ်စင်နဲ့မြေရှာပျော်ရည်တွေကရရှိတာတော့အဲနောက်ဆုံးမှကြာရင်တော့မြေရှာပြီးွားပျော်ရည်တွေဆဲရောက်လာတယ်အဲဒီပြီးွားပျော်ရည်တွေဆဲရောက်လာတဲ့အချိန်မှာရရင်တော့သူတို့ကနောက်ထပ်အမိုနီယံကာဗွန်နိတ်ဒါမှမဟုတ်oxalic acid ကိုသုံးပြီးရင်ဒီထဲကိုထည့်ပြီးရင်သူကတဲ့မြေရှာဒီအရည်ရနေပြီးခဲစေတာကိုမြေရှာအခဲလေးတွေဟိုဖြစ်စေတယ်ဒီလွယ်ရအဖြစ်ပြတဲ့ဒီအခဲလေးတွေကိုရရှိတာတော့အဲ့ဒါကိုသူတို့ခဲလာတဲ့အချိန်မှာဆဲယူတယ်ဆဲယူပြီးရင်အပူပေးတယ်အပူပေးပြီးတဲ့အချိန်မှာတော့ကျွန်တော်တို့လွယ်ရ oxide ကိုရရှိပြီဖြစ်တယ်အဲ့လိုဒီနေပဲထုတ်တယ်ဒီနေ့ကဘလောက်တိ recover ဖြစ်ဆိုတော့90 over 90% recover ဖြစ်တယ်90ရာခိုင်နှုန်းအကျော်တိဒီဓာတုကိုခိုင်းယူနိုင်တာပေါ့နော်ဒါကတလို့တရုတ်ပြည်ဒီကျန်စီပြည်နယ်တခြားမှာလုပ်နေတဲ့မြေရှာမိုင်းတွေကဒီ method ကိုပဲသုံးတယ
်
ဒီ method တော့အင်္ဂလိပ်လိုပြောတော့ insight to leaching method ပေါ့နော်ဒီဟောင်းနဲ့အသုံးပြုဆိုထုတ်နေကြတယ်ဟုတ
်ကဲ့ဒီပံဝါဒေတာမှာတူတာပေါ်တာပဝန်းကျင်အတွက်အန်ဒီယရှိတဲ့ဓာတုပစ္စည်းတွေတုံးပြီးတော့ဖြော်ထုတ်ပြီးတော့မှညီရှာတတ်တူကြဖို့အတွက်တန့်စင်တယ်ဆိုတော့ဆရာအဲ့ဒီဥစ္စာဟာပဝန်းကျင်ဟိုပျက်စီးမှုတွေများဖြစ်စေပါလားဆရာ
ဟုတ်ကဲ့ပဝန်းကျင်ပျက်စီးမှုတော့တော်တော်ကိုဖြစ်စေတယ်ပြောမယ်ဆိုရင်တရုတ်ပြည်တောင်ပိုင်းဒီတောင်ဝန်နဲ့ဆင်းနေတဲ့နေရာတွေမှာတရုတ်တွေဟာဒီမြေရှာကိုသူလိုတဲ့တူကြတာပေါ့နော်တရားမဝင်ပဲတူကြတယ်သူကြရင်ရနေပြီ2030ခုနှစ်ရောက်တော့အချိန်မှာဟိုတော်တော်ဟိုပြည့်စည်ရောတော့ပေါင်းကျင်တော်တော်ပြည့်စည်ရောတရုတ်ဆွေရနေပြီ2030မှာကြောက်ဖိတ်ပြန်လာရဲ့ဖိတ်ပြန်တော့ဟိုမှာလုံးနေတယ်တရုတ်ညီရှာလုံးတဲ့သူတွေကကျွန်တော်တို့နေစားကိုဖျက်ပြီးပံဝတဲ့ကိုဝင်ရောက်ပြီးခိုးတူးလိုက်တော့အခိုးတူးလိုက်တဲ့အချိန်မှာဘာမှမကြောက်ဒီပံဝနားမှာရှိတဲ့သူတို့လုံးတဲ့လုံးခွဲနားမှာရှိတဲ့ဒီရော်ဒီဆက်ဆက်တော့မရှိတဲ့ဒီမျိုးစိတ်ဆန်းတွေကိုဒီရေးတွေကတော့ပြစ်စီတော့အခုချိန်မှာတော့ဒီပံဝါဒေတာဒီမြေရှာလုပ်တဲ့ဝန်းကျင်တစ်လျှောက်မှာရှိတဲ့ရေဝေရေလက်တွေကအတော်ပြစ်စီနေပြီလို့ဒီကချင်ပံဝါကျင်ထိန်းသိမ်းရေးဖော်ရဆိုတော့တယ်ဟောပံဝါကျင်ထိခိုက်တော့
ဆိုတော့ဒီတန့်စင်တဲ့နေရာလည်းကျဲပြက်မယ်ထင်တယ်ဆရာကျဲပြီးတော့ဒီရေဝေရေလက်တွေအကုန်လုံးထိခိုက်တယ်ဆိုတော့ဒီတတ်တူတွေရဲ့ဒီအစိတ်ကြီးဓာတုပစ္စည်းတွေပြန့်နှံ့မှာတော်တော်နေရာကျနေပြီပေါ့နော်ဆရာအခုချိန်တော့ဆို
ဒီကောင်းဝင်ထွေးသွင်းရေးအဖွဲ့ကပြောတော့အတော်ပစ္စည်းတော့တယ်လို့ပြောတော်တော်မိတ်ဆွေတွေကြာကြတာလည်းဟုတ်တယ်ရေတွေကသုံးလုံးမြောက်အောင်ဖြစ်တော့တာဒီကောင်းဝင်ကြီးမှရှိတဲ့ဒီချောင်းရေတွေသုံးလုံးမြောက်ဒါ poison နေကြီးပဲထင်းရင်အရေးပေါ်မှာတည်းရေပေါ်မှာဟုတ်ဖြစ်တော့ skin disease
ဟုတ်ကဲ့ဆရာဒါမျိုးပေါ့နော်ပတ်ဝန်းကျင်ထိကပ်ပစ္စည်းနေရာတွေကိုဘယ်လိုတားဆီးနိုင်မလဲထင်ပါလဲဆရာ
အဆိုးအနေနဲ့ပဲတောင်းဝန်ယူလုပ်ရမှာပဲလေအဆိုးအနေနဲ့အခုဓာတုထုတ်လုပ်ရတဲ့ပတ်သက်ပြီးရောင်မယ်ကောင်းရှိတဲ့အစင်လာရှိတဲ့ mining company တွေကို license လုံးပါမီလို့ထုတ်ပြပြီးရင်သူတို့ထုတ်လုံးစီတော့အကောင့်ဆုံးပဲပြီးရင်တော့သူတို့စာချုပ်ပါစကန်တိုက်လုံးမလုံးဆိုတော့ကျွန်တော်တို့လက်ဆိုင်ရအတူတင်းဌာနတောင်းဝန်ရှိတဲ့ပုဂ္ဂိုလ်တွေအနိကခြေလုံးအနိကကြည့်ချာနေလို့လို့တို့တော့အဲ့လိုမျိုးလုံးနိုင်မယ်ဆိုရင်တော့အခုထဲအများကြီးပြည်စည်တာတက်တာမယ်လို့မှာတော့သိချာပဲ
ဆက်အခုလက်ရှိမှာပေါ့နော်ဒီမြေရှားတက်တူနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလုပ်နေတဲ့ဟိုအခြေအနေပေါ့နော်ဆရာဆော့ဆော့ပြောလို့ဆိုလို့ရှိရင်တရုတ်နိုင်ငံဘက်ကလာပြီးတော့ဒူးဖော်နေကြတယ်ဆိုတော့မြန်မာနိုင်ငံမှာဒီကတနိုင်တစ်ပိုင်လုပ်နေတဲ့လူတွေကအများကြီးရှိတယ်ဒါကြလို့တနိုင်တစ်ပိုင်လုပ်နေတဲ့မြန်မာလေးတွေပေါ့နော်ဒီမြေရှားတက်တူကိုတူးချင်တယ်ဖော်ချင်တယ်ဆိုလို့ရှိရင်လုပ်လို့ရပါသလားရှင
်လုပ်မယ်ဆိုရင်တော့လုပ်လို့ရတာပေါ့လုပ်ဖို့တွေးကိုလုပ်ကွေးပါမေးရဖို့လိုရလေခုကတော့ဟိုမရတော့ခုတ်လုံးနေကြတာပေါ့ခုတ်လို့တော့ပုံပစ္စည်းတာပေါ့လုပ်လို့ရပါတယ်မရရမျိုးဒီကက်မီကယ်တွေပဲတော့လုပ်အပ်တာပေါ့ဒီအဓိကတော့ဒီအမိုနီယံဆัลဖေးရဲ့နော်သူကလေ့ရှင်းလုပ်တွေလို့တော့နောက်တစ်ခုကဟိုနောက်ဆုံးပြီးဝပျော်ရည်တဲ့မှာမြန်မြန်ခဲအောင်ခဲလို့အောင်တွေ့ရတော့ဒီအမိုနီယံကာဗွန်နိတ်ဒီကောင်လို့တော့ဒီဆောပိုင်းရတော့ဗမာတွေတဲ့ကဒီမြေရှားတွေ့တဲ့ဆိုတဲ့နေရာမှာဒါတွေတော့ဟိုလွယ်စုစုရဲ့တိုက်မြို့လို့ကလစ်တိုက်မြို့လို့ဖြစ် secondary တွေပေါ့အဲ့တော့ဒီမှာကြာပေါ်မြေရလည်းပျော်တော့ဒီလက်ထွေးလို့ကလစ်လို့ဆိုတော့ဘဲဟိုးတွေနဲ့ကုတ်ပြီးရင်ထရက်ကတွေနဲ့တင်ပြီးရင်တရဝလည်းဒီတော့ဟိုွယ်တယ်နောက်ပိုင်းမှာကျတော့ဒီလိုမျိုးဝယ်တော့ဒါစင်ပြီးမှအော်ပဲယူတော့တယ်သူတို့စီမှာ environment အပြည့်မခံဘူးထင်တာပဲလေအခုကတော့တရုတ်တရားဒီလိုမျိုးမယူတော့သူတို့ပဲတင်ပေးတာပေါ့ဒီ leaching လောက်တော့ဒီ chemical တွေနည်းနည်းလောက်ကနေလောက်ဆိုပြီးအဲ့ဒါနဲ့ဗမာတွေကတော့လောက်ပြီးသူတို့ရောင်းတော့
ဘူမိပညာရှင်ဦးဆောင်တော်မှာမြန်မာနိုင်ငံကမြေရှားတက်တူအလားအလာနဲ့ဒီတက်တူဘယ်လောက်အရေးပါတယ်ဆိုတာတွေကိုဆက်ပြီးတင်ပြပေးမှာပါနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
ဒေါက်ကမြူသက်စီစဉ်တင်ဆက်နေတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ကြတာပါအခုဆက်ပြီးတော့ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကိုပြောပြပါမယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတွန်းတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆူဆွဲချက်နဲ့ပတ်သက်ပြီး ICJ နိုင်ငံငါတရားရုံးမှာဂမ်ဘီယာဘက်ကရှောက်ထားချက်ကိုခုခံချေပါဖို့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့နယ်သာလန်နိုင်ငံကိုဒီကနေ့ထွက်ခေါ်သွားပြီဖြစ်တဲ့အကြောင်းမြန်မာစစ်ကောင်စီဘက်ကပြောပါတယ်အဲ့ဒီအဖွဲ့ကိုဥဆောင်သွားတဲ့ဥကိုကိုနိုင်တဲ့ဒေါ်တီတာနယ်တို့ဟာအမေရိကန်ရဲ့တန်ခတ်ရည်ရွယ်မှုစီးရင်ထဲမှာပါနေသူတွေဖြစ်ပါတယ်ICJ နိုင်ငံငါတရားရုံးမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့တယောက်ချေပါမယ်ဆိုရင်စစ်ကောင်စီကိုတရားဝင်အသိမှတ်ပြုသူတွေဖြစ်သွားနိုင်တယ်ဆိုပြီးနိုင်ငံကိုယ်စားပြုထွက်ဆိုတာကိုအမျိုးသားညီညွတ်အစိုးရ NUG ဘက်ကကန့်ကွက်ထားပါတယ်။တနင်္လာနေ့မှာစတင်ကြနာမယ့်ဂမ်ဘီယာနဲ့မြန်မာနိုင်ငံတို့ရဲ့အမှုမှာနိုင်ငံကိုယ်စားပြုနိုင်ဖို့စစ်ကောင်စီနဲ့အပြိုင် NUG အမျိုးသားညီညွတ်အစိုးရဘက်ကလည်းကြိုးပမ်းနေပါတယ်။မလေးရှား Petronas နဲ့ Japan Mitsubishi ကုမ္ပဏီတွေကမြန်မာနိုင်ငံတွင်ရဲတကွန်သဘာဝတံငွေလုတ်ွက်တွေမှာပါဝင်နေတဲ့သူတို့ရဲ့အစုရှယ်ယာတွေကိုပြန်ရုပ်သိမ်းမယ်အကြောင်းပြောပါတယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမြန်မာနိုင်ငံတွေကနေနိုင်ငံခြားစွန့်ရင်ကုမ္ပဏီတွေပြန်ရုပ်သိမ်းနေကြတဲ့အထက်မှာအာရှနိုင်ငံတွေကကုမ္ပဏီတွေလည်းပါဝင်လာတာပါဤပညာနဲ့စီးပွားရေးရှုထောင့်ကကြည့်ရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေအောက်မှာစီးပွားရေးဆက်လုပ်ဖို့မလွယ်တော့တာကြောင့်ဖြစ်တယ်လို့ Mitsubishi ကုမ္ပဏီပြောခွင့်ရက Riders သတင်းဌာနကဒီကနေ့ပြောပါတယ်ကမ္ဘာအကြီးဆုံးလူလောက်ဆောက်ကုန်သွယ်ရေးစာချုပ်မှာမြန်မာနိုင်ငံပါဝင်တာကိုဖိလစ်ပိုင်ကလက်မခံဘူးလို့ကမ္ဘောဒီးယားမှာလှုပ်တဲ့အာဆီယံနိုင်ငံသားဝင်ကြီးအစည်းအဝေးတွင်ဖိလစ်ပိုင်နိုင်ငံသားဝင်ကြီးကပြောခဲ့ပါတယ်မြန်မာနဲ့ကုန်မသွယ်ဘူးလို့နယူးဇီလန်ကပြောခဲ့ပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံကလည်းဒီကနေ့မှအလားတူသဘောမျိုးပြောဆိုတာဖြစ်ပါတယ်ခင်ဗျာဒီညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီညအစီအစဉ်တွေထုတ်လို့ရမှုကအကိုရနိုင်ပါအတန်ပိုင်းအင်ဂျင်နီယာက Cedric Franklin ဖြစ်ပြီးတော့ရုပ်သံကင်မရာအင်ဂျင်နီယာက Nick Ivanov ဖြစ်ပါတယ်ဒီမြန်မာပိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32/40/49နဲ့ပထမနာရီဘက်မှာလန်းလန်းမီတာ190တို့ပြင် VOE ရဲ့ website Facebook YouTube ဂျိုရုဆလောင်းတို့ကနေလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VOE ကိုကြည့်ရှုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOE သောတာရှင်များနဲ့တကောမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ